Welcome to the Voice of America in Burmese.
mingla mne khin ma shin american diran su myo raw washington dc ga ne 2016 khu ne september la 30 ye taw ja ne mne phe boe ta hne season 2 sa tin ni ba bi line meter 2432 ne 40 ro ga ni dai yai phan yu na sin nai ma le shin jama khwa nyu ba khu mne season 2 ta win yu ba ma shin
mingla ba shin jama ka khin myo tat ba di mne khin tadin rwe go man nanda chan ne atu chain ya pe ma ba syria ma russia ga le chang tat khai mu re set pi lou nei da mo di syria a ye tan taman ni ne phit shin mo twet sai ngan tha me nei tha yaung ni bi lo american nangan chai win ji ga pyo cha lai ba de sudan ma aso wa chaung dhatu a sait tan tu re shi ni de lo amnesty international lu khwin ye phwet ji ga pyo cha lai ba de American nangan jai thana ga nangan daga alu thama ye san ya athu ko se le Sarah Fox sa shi tadin pat thama Myanmar nangan ko twa yaum ma phit par de dilo thu ja de tadin le le ja ma ba ma khon ni
ka ma bi shin akhu mnat khin yin song di nuclear la net ma pyan bwa ye so bi ti saut tha de American ye a chi song nuclear sakan ta khu chang ko na sia ya ma phit pi Myanmar nangan ye yin ni myauk nan mu u bari a tit pyan ye swa da ko pi pa long ngan shin rwe ga chu so lai ja ba de
chanaw lo wa ko pyai bu si bwa yi tat tat be ma hauk bu ကျွန်တော်တို့ကကြားမှလည်းကောင်းတဲ့စီကိုလည်းတွင်ပေးခြင်းအလားတူကျွန်တော်တို့ကဒီ
အမေရိကန်ခြေဆိုင်အမေရိကန်မြန်မာကုန်တယ်ကြီးများတင်ရဲ့ဒုတိယဥက္ကဋ္ဌပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်အပြစ်ရလက်မှတ်ထိုးဖို့ညှိနှိုင်းနေချိန်မှာကရင်နဲ့ကချင်ပြည်နယ်ဘက်တွေမှာတော့ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေရှိနေပါတယ်တခါထိုင်းနိုင်ငံကလူအခွင့်ရေးချိုးဖောက်မှုအစီရင်ခံစာပြုစုသူတွေကိုထိုင်းအာဏာပိုင်တွေကဥပဒေအရအရေးယူမယ်ဆိုတဲ့ချိန်ချမှုအကြောင်းကိုလည်းနောက်ပိုင်းမှာပြောပြပေးဦးမှာပါအခုရင်းဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့မန္တန္တာချန်တို့ကကြီးညာပါမယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့မှာရုရှားကလေကြောင်းဘုံကျဲတိုက်ခိုက်မှုတွေဆက်ပြီးလှုပ်ဆောင်နေတာမို့အမေရိကန်ကဆီးရီးယားရေးရုရှားနဲ့တန်တမန်နီးလန့်ရဆွေးနွေးပြောဆိုမှုတွေကိုဆိုင်းငံ့ရမယ်အနေထားရောက်နေပြီလို့အမေရိကန်နိုင်ငံကြီးဝန်ကြီး John Kerry ကပြောပါတယ်ရုရှားကဆက်ပြီးဘုံတွေကျင်းနေတာဟာဆွေးနွေးမှုကိုအလေးနဲ့မထားရရောက်တာမို့ဆက်ပြီးဆွေးနွေးနေတာဟာအကြောင်းကျိုးမရှိလျော့ဘူးလို့လည်းဝန်ကြီး Kerry ကပြောပါတယ်အလက်ပိုမှာလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးလုပ်မယ်လို့ရုရှားကကြုံးဝါလိုက်ပြီးနိုင်တော်ကြာမှာ Washington ကတက်တဲ့ပြည်နယ်ဆွေးနွေးပွဲမှာဝန်ကြီး Kerry ကအခုလိုပြောကြားလိုက်တာပါကျွန်တော်တို့ဟာတခြားနိုင်ငံဘာတွေများရှိမလဲဆိုပြီးလိုက်ရှာနေခြင်းမျိုးမှာဒါမျိုးတွေဖြစ်လာတတ်တယ်မို့ဆီးရီးယားပြည်သူတွေရဲ့အနာဂတ်နဲ့ဒီလိုဖြစ်မျိုးတွေအတွက်အထူးစိုးရိမ်ပါတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်ဆီးရီးယားတခွင်နဲ့အလက်ပိုကိုလူသားချင်းစာနာမှုကူညီတွေပေးခွင့်ပြုဖို့နဲ့အပြစ်ခံရစိမ်းသဘောတူညီချက်ကိုလေးစားလိုက်နိုင်ရေးအတွက်ဆီးရီးယားသမ္မတဘရှာအယ်အစက်ကိုဖိအားပေးအောင်ရုရှားကိုအမေရိကန်ကတွန်းအားပေးနေတာဖြစ်ပါတယ်အခုအဲ့ဒီလိုမဟုတ်ဘဲဆီးရီးယားနဲ့ရုရှားအစိုးရတို့ကအလက်ပိုမှာရှိတဲ့ဆေးရုံတွေဒုက္ခတွေစခန်းတွေရေးပေးတဲ့နေရာတွေနဲ့တခြားရေးပါတဲ့နေရာတွေကိုပြတ်မှတ်တာပြီးလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်နေတယ်မို့ရှက်စရာကောင်းတဲ့နီးပြူဟာတုံးနေတယ်လို့အမေရိကန်သမ္မတအင်ဗျူပြောခွင့်ရဂျော့ရှ်အာနက်စ်ကပြောပါတယ်။သမ္မတဘရက်အိုဘားမားကလည်းဆီးရီးယားရေးအတွက်ပိုကောင်းတဲ့နီးလန်းတွေရှာဖို့လုံခြုံရေးအဖွဲ့တွေကိုဖိအားဆက်ပေးနေတာပါ။ဆီးရီးယားရေးရုရှားနဲ့ဆွေးနွေးမှုပေါ်အားထားနေပေမဲ့ရလဒ်ကတော့အတော့ကိုစိတ်ပျက်စရာကောင်းနေတယ်လို့လည်းပြောပါတယ်။
အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအဓိကကျတဲ့ IS စစ်သွေးကြွအဖွဲ့ခေါင်းဆောင်တွေတယောက်ပြီးတယောက်မိနေသလို IS စစ်သွေးကြွတွေတင်းယူထားတဲ့မိုဆုမြို့ကိုပြန်သိမ်းဖို့မြို့သိမ်းတိုက်ပွဲအတွက်အီရတ်တပ်ဖွဲ့တွေပြင်ဆင်နေချိန်မှာ IS ခေါင်းဆောင်တွေအနေနဲ့စစ်မြေပြင်ကနေဖေရှားခံနေရတာဖြစ်ပါတယ်။လွန်ခဲ့တဲ့ရက်ပေါင်း30အတွင်းလေကြောင်းတိုက်ခိုက်မှုတွေမှာ IS အဖွဲ့အရာရှိ18ဦးသေဆုံးခဲ့ပြီးအဲ့ဒီထဲက13ဦးဟာမိုဆိုးမြို့နယ်အနီးတစ်ဝိုက်မှာတေဆုံးခဲ့တာဖြစ်တယ်လို့ OIR ကကြားသပတေးနေ့မှာပြောဆိုထားပါတယ်။ပြစ်မှတ်ထားတုတ်တင်မှုတွေဟာဆိုရင် IS ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပြင်ပစစ်စင်ရေးတွေကိုစီစဉ်ရသူလည်းဖြစ်တဲ့အဘူမိုဟာမက်အယ်အဒနာနီနဲ့ပြန်ကြားရေးအရာရှိချုပ် YEL Del Saman El Fayed တို့လိုအစစ်မြင့်ပုဂ္ဂိုလ်တွေကိုအမေရိကန်ကပုံမှန်ပြစ်မှတ်ထားတုတ်တင်နိုင်အောင်လို့ထောက်လှမ်းရေးသတင်းကောင်းကောင်းတွေရရှိတာဟာလည်းတစ်စိတ်တစ်ပိုင်းပါဝင်ခဲ့ပါတယ်။အီရတ်မှာ IS တွေ့ကြွအဖွဲ့ရဲ့နောက်ဆုံးအမဂန်စခန်းကိုတိုက်ခိုက်ဖို့အတွက်ခြံထားခဲ့တဲ့တပ်ဖွဲ့ဝင်အင်အားဟာအီရတ်တပ်ဖွဲ့ဝင်တွေမျိုးသိမ်းတိုက်ပွဲစတင်တဲ့အချိန်ထိသတင်းပတ်တွေအတွင်းမှာဆိုရင်သုံးပုံနှစ်ပုံထိဖျက်ချနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေကတော့မိုဆုမြို့မှာ IS တပ်ဖွဲ့ဝင်တွေ3000ကနေ4500အထိရှိတယ်လို့ကြားသပတေးနေ့ကပြောဆိုထားပါတယ်
။ဆူဒန်ဆိုရကြောင့်ဒါဖာကဂျဘယ်မာရာအရမရှိတဲ့အိုးရင်ရှေ့ပြောင်းနေရသူတွေဓာတ်ဥစိတ်တင့်ခဲ့ရတယ်ဆိုတဲ့ပြောကြားချက်ကိုဆူဒန်တရားရေးဝန်ကြီးကညှင်းပယ်လိုက်ပါတယ်။ဂျဘယ်မာရာဒေတာဂန်ရီဟာဂျန်ဂျရီလောက်စ်ကစပြီးမီးလောင်မှုတွေနဲ့အနာတွေအရေးပြားကွာကြတာတွေ မျက်စိလုံးဝကွဲသွားတာအပါအဝင်မျက်စိယောဂါတွေသွေးအန္တရာယ်ဝမ်းပြတ်ဝမ်းလျှောက်တာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာတွေအပြင်းထန်ခံစားခဲ့ရတယ်လို့ Amnesty International လူ့ခွင့်အဖွဲ့ကြီးအချက်အလက်နဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီယောဂါလက္ခဏာတွေဟာဆူရန်အာနာပါနီဓာတုလက်နဲ့တွေသုံးလို့ရလာတာလို့လည်းပြောပါတယ်ဒီဓာတုလက်နဲ့တိုက်ခိုက်ခံရတဲ့အတွက်ကလင်းငယ်အများပြားအပါအဝင်လူပေါင်း250လောက်တေဆုံးနိုင်တဲ့အပြင်ရာပေါင်းများစွာလည်းအနာတရဖြစ်ကုန်တယ်လို့ပြောပါတယ်တရားရေးဝန်ကြီး Award Hassan Elnor ကတော့ဆူရန်အစိုးရအရာရှိတွေနဲ့ဒီလိုဆွဆွဲမှုတွေကိုကြားရတာတိတ်ကိုအံ့ဩခဲ့ကြအောင်ချက်တဲ့ပရင်းနေမှာပဲစာနဲ့တုံ့ပြန်လိုက်ပါတယ်။ဒါပြန်ဒီလိုဖြစ်ပေါ်တာမျိုးကိုအခုပရမအဆုံးချိန်ကြားရတာဖြစ်ပြီးဒါမျိုးကတကယ့်ကိုရက်ဆက်ဆိုးရတဲ့လူမဆန်းတဲ့ရာဆွဲဖြစ်မှုလို့လည်းပြောပါတယ်။အစိုးရရဲ့အချက်လက်ရှာဖွေစုံစမ်းတဲ့အဖွဲ့ဟာ February လထဲမှာ Darfur ကိုတောရောက်ခဲ့ပြီးဂျပန်မှာ Data ရင်းစစ်ဆင်ရေးကြောင့်ဥယျာဉ်ရွှေ့ပြောင်းခဲ့ရသူတွေနဲ့၃နိုင်ငံကြောင်တွေ့ဆုံခဲ့တယ်လို့လည်းသူစာမှာဖော်ပြပါတယ်။ဒါအပြင် Golo Roko Netriti လို့ Darfur Data အလဲပိုင်းရွာတွေကလည်းရွှေ့ပြောင်းလာသူတွေဟာအစိုးရစစ်ဆင်ရေးကိုရှောင်တဲ့စစ်ဆောင်လာသူတွေဖြစ်ပေမဲ့သူတို့စီမှာတော့အခုလို Amnesty အဖွဲ့ကပြောတဲ့လက္ခဏာမျိုးမတွေ့ရဘူးလို့ပြောပါတယ်။ဆူဒန်တပ်ဖွဲ့တွေကအဲ့ဒီ Data ရင်းက SPA သဘုံတွေကိုချိန်မုံနေတာလို့ဆိုပါတယ်။ဒီတပ်ဖွဲ့တွေကလူသားချင်းစာနာမှုဆိုင်ရာလက်ကျင့်သင်တန်းပေးထားသူတွေဖြစ်ပြီးနိုင်ငံနဲ့နိုင်ငံသားတွေလုံခြုံရေးတည်ငြိမ်မှုရအောင်ကာကွယ်ဆောင်ရှောက်နေသူတွေလို့လည်းပြောပါတယ်
။အင်ချမ်းမြေလုပ်ငန်းရှင်ကြီးတဦးအဖြစ်တချို့နှစ်တွေမှာအခွင့်မပေးဘဲတိမ်းရှောင်ခဲ့တာတွေကိုကြွားဝါပြောဆိုခဲ့တဲ့ Republican Party သမ္မတလောင်း Donald Trump ကိုပြိုင်ဘက် Democratic Party သမ္မတလောင်း Hillary Clinton ကဇက်တိုက်ဆိုသလိုထိုးနှက်တိုက်ခိုက်နေပါတယ်။ဒီသတင်းပတ်အစောပိုင်းကသမ္မတလောင်းနှစ်ဦးရဲ့ပြင်းထန်တဲ့အခြေတင်စကားစစ်တိုးပွဲအတွင်း Trump ကလူသိရှင်ကြားထုတ်ဖော်ပြသထားတဲ့နှစ်နှစ်စာမှတ်တမ်းထဲမှာအခွန်မဆောင်ထားတာကိုကလင်တန်ကထောက်ပြပြောဆိုတဲ့အချိန်ဒါဟာသူတော်ကြောင်းကိုပြတာလို့ထွန့်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။သမ္မတလောင်းကလင်တန်အတွက်မဲဆွဲစည်းရုံးလှုပ်ရှားပေးနေတဲ့နိုင်ငံရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ကတော့သမ္မတလောင်းနှစ်ဦးစလုံးအကြီးအကျယ်ရှင်းပြအနိုင်ရဖို့လိုအပ်တဲ့ပြည်နယ်လေးခုမှာကြာတာပတိနေ့ကပဲအင်တာနက်အွန်လိုင်းကြော်ညာအသစ်တစ်ခုဖြန့်ဝေလိုက်ကြပါတယ်။ကြော်ညာထဲမှာတော့စကားစစ်ထိုးပွဲမှာထွန့်ပြောခဲ့တာတွေကိုပြန်လည်ပြသထားပြီးတော့ကိုဂျိုးသာကြည်တက်တဲ့စစ်ပွဲရေးသမားတယောက်ဖြစ်ကလင်တန်ကဝေဖန်ထားတာကိုထည့်သွင်းထားပါတယ်ဒီကြကြင်ရွေးကောက်ပွဲဟာလူတိုင်းအကျိုးခံစားခွင့်ရရှိစေမယ့်စစ်ပွဲရေးစနစ်နဲ့ဒေါ်နယ်ထရန့်တယောက်ထဲသာအကျိုးခံစားရမယ့်စစ်ပွဲရေးစနစ်ကြားရွေးချယ်ရမယ့်ရွေးကောက်ပွဲဖြစ်တယ်လို့လည်းကြော်ညာထဲမှာဖော်ပြထားပါတယ်တမရလောင်းစကားစစ်ထိုးပွဲနောက်ပိုင်းရက်တွေမှာတော့အခွန်တင်းရှောင်ခဲ့တဲ့လုပ်ရက်အတွက်တောင်းပန်တဲ့သဘောထားမျိုးမပြောခဲ့တဲ့ထရန့်ပေါ်တမရလောင်းကလင်တန်သာမကဒုသမ္မတဂျိုးဘိုင်ဒန်တမရကရောမီရှယ်အိုဘားမားတို့လည်းထိုးနှက်ဝေဖန်ခဲ့ကြပါတယ်
ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433လိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံကြီးဌာနနိုင်ငံတကာအလို့သမားရေးဆိုင်ရာအထူးကိုယ်စားလှယ် Sarah Fox ဟာအောက်တိုဘာလ5ရက်နေ့မှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုရောက်ချိန်မှာ Miss Sarah Fox ဟာအစိုးရတာဝန်ရှိသူတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊အလို့သမားကိုယ်စားလှယ်တွေ၊တခြားအရက်ဖက်လူမှုလူ့အဖွဲ့စည်းကိုယ်စားလှယ်တွေနဲ့အတူဒုတိယအချိန်မြောက်အလို့သမားဥပဒေပြုပြင်ရေးနဲ့ဌာနဆိုင်ရာစွမ်းဆောင်ရည်မြင့်တင်ရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာမြန်မာနိုင်ငံမှာအခြေခံအလို့သမားရပိုင်ခွင့်တွေရှိလာစေဖို့နဲ့ဒီရပိုင်ခွင့်တွေအကြောင်းပုံမသိရှိလာကြစေဖို့ကနဦးလှုပ်ဆောင်တဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။ဒီအစီအစဉ်ကိုမြန်မာအမေရိကန်ပြည်ထောင်စုဂျပန်နဲ့ဒိမန်နိုင်ငံနဲ့ EU ဥရောပတမကအပြင် ILO နိုင်ငံကအလို့သမားအဖွဲ့အစည်းတို့ပါပါဝင်လှုပ်ဆောင်ကြတာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အလို့သမားအဆင့်အတန်းခင့်မီလာစေဖို့နဲ့နိုင်ငံကအလို့သမားအဆင့်အတန်းနဲ့အညီတိုးတက်လာစေဖို့အပြင်အစိုးရအလို့ရှင်အလို့သမားနဲ့လူမှုလူ့အဖွဲ့အစည်းတို့ကြားခိုင်မာတဲ့ညှိနှိုင်းပြောဆိုမှုတွေကျင့်သုံးလာစေရတဲ့အတွက်လည်းအထောက်အကူပေးဖို့ရည်ရွယ်ချင်ပါတာဖြစ်ပါတယ်။Miss Fox ဟာမြန်မာနိုင်ငံအပြင်ကမ္ဘောဒီးယားနိုင်ငံကိုလည်းတွားရောက်မှာဖြစ်ကြောင်း American နိုင်ငံရဲ့ဌာနကကြေတပရင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုတာပါ Yale တက္ကသိုလ်နဲ့ Harvard ဥပဒေကျောင်းဆင်းသူဖြစ်တဲ့ Miss Fox ဟာ ILO မှာ2010ကနေ2015ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်
Spratly ကျွန်းစုတွေမှာအကြီးဆုံးတစ်ခုဖြစ်ထိုင်ဝမ်ရဲ့ Itu Aba ကျွန်းဟာတကယ်တော့ကြောက်ဆောင်တစ်ခုသားဖြစ်တယ်လို့ပင်လယ်ရေကြောင်းဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက် UNCLOS အပေါ်အခြေခံပြီးတော့နိုင်ငံတကာခုံတမာတွေရောကဒီနှစ်စက်မိုက်မှာဆုံးဖြတ်ထားပါတယ်ထိုင်ပင်ကျွန်းလို့လည်းသိကြတဲ့ Itu Aba ကျွန်းဟာ Spratly ကျွန်းစုတွေတဲ့ကသဘာဝအတိုင်းဖြစ်ပေါ်နေတဲ့အကြီးဆုံးကြောက်ဆောင်ဖြစ်ပြီးတိုင်းတာချက်တွေရရေမိုင်1.4ကီလိုမီတာရှည်လျားပါတယ်ကြောက်ဆောင်တဲ့ကျွန်းကြား ခြားနားမှုရဲ့အရေးကြီးတဲ့အချက်ကတော့ကြောက်ဆောင်ဖြစ်တဲ့ဆိုရင်ရေမိုင်20ကီလိုမီတာကျော်အထိသာပင်လယ်ရေပိုင်နဲ့ဖြစ်သတ်မှတ်ခွင့်ရှိပြီးတော့ကျွန်းဖြစ်သတ်မှတ်မယ်ဆိုရင်တော့ရေမိုင်380ကီလိုမီတာကျယ်ဝန်းနဲ့အထူးစီးပွားရေးဆောင်ကိုပိုင်ဆိုင်ခွင့်ရှိပြီးငါးဖန်ခွင့်ရေနံသဘာဝတန်းခွင့်နဲ့တခြားအရေးမြစ်တွေထုတ်ယူခွင့်လည်းရှိပါတယ်။ထိုင်ဝမ်ကတော့နယ်သာလန်နိုင်ငံတဟိတ်မြို့က PCA ခုံရုံးရဲ့ဆုံးဖြတ်ချက်ကိုလက်မခံပါဘူး။စက်တင်ဘာလ21ရက်နေ့မှာတုန်းကတော့ E2 About ကျွန်းရဲ့အနောက်မြောက်ဘက်ကမ်းစက်မှာရှိတဲ့အဆောက်အဦ၄ခုရဲ့ဓာတ်ပုံတွေကို Google ဂျိုရုမြေပုံတွေရဲမှခက်ဝါးဝါးသာဖော်ပြဖို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတောင်းဆိုခဲ့ပါတယ်
။အာရှပစိဖိတ်ဒေသချင်းဝင်းညာပြန်ညှိတယ်လို့ခေါ်ဆောင်နေတဲ့မူဝါဒဟာအာရှပစိဖိတ်ဒေသကိုအဓိကဦးစားပေးတဲ့မူဝါဒဖြစ်ပြီးဒါအမေရိကန်ရဲ့အဲ့ဒီဒေသကသူ့မဟာမိတ်တွေအတွက်တိတ်ကိုကြီးမားတဲ့အခွင့်အလမ်းတွေကိုဖွင့်ပေးမှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ
်2016ခုနှစ်စက်တင်ဘာလ30ရက်တောက်ကြနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မန္တန္တာချန်တို့ကြေညာပေးခဲ့တာပါ။ VOA American တန်ရဲ့တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုအမေရိကန်ရဲ့အကြီးမားဆုံးနျူကလ িয়ার စခန်းအကြောင်းနဲ့စပါမယ်။အမေရိကန်ပြည်ထောင်စုကနျူကလ িয়ার စစ်ဟန်တာရေးအတွက်လုပ်နေတာဆိုတော့နျူကလ িয়ার လက်နက်အစီအစဉ်ကိုအရှိန်မြှင့်တင်ရေးအတွက်လာမယ့်5နှစ်အတွင်းဒေါ်လာတန်ပေါင်း108ဘီလီယံစီမံကိန်းချမှတ်ထားပါတယ်။ဒီစီမံကိန်းအတွက်ကာကွယ်ရေးဝန်ကြီးအက်စ်ကာတာဟာနယူးမက္ကဆီကိုပြည်နယ်ကိုသွားရောက်ဆွေးနွေးရမှာလိုက်ပါသွားခဲ့တဲ့ VOA သတင်းတောက်ကာလာဘပ်ကအကြီးမားဆုံးနျူကလ িয়ার စခန်းဖြစ်တဲ့ခတ်လန်လီတက်စခန်းကနေပေးပို့တဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပါမယ်ရှင်။
Katlan leda chizai zakhan dega sandia amyoza dakwagan ji de ma nuclear lenet lou pisi kriya re le pat lou sha ni ra thu thong ni ra pauk kwe ni ra re athi twi myin ni ya ba de da re a lon ha asu lai apyun lai si ni de american sit dat nuclear lenet twi ko khit mi la aw lou saung ni ra re phit ba de da ha su ro ka kwe yee wun ji thana atwa thait tan u sa be lou ngan phit de lo american ka kwe yee wun ji ash ka da ga aku lo pyo ba de
The nuclear mission is the bedrock of American security.
Nuclear လုပ်ငန်းတွေဟာ American လုံခြုံရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့ပြောသွားတာပါ။အခုခါ American ပြည်ထောင်စုဟာ nuclear လက်နက်တွေကိုနှီးသုံးနှီးနဲ့ပစ်ခတ်နိုင်ပါတယ်။တိုက်ချင်းပစ်ပက်ထိန်တပ်ဒုံးကျည်တွေနဲ့မြေပြင်ကပစ်လွှတ်တဲ့နှီး nuclear လက်နက်တွေကိုဘုံကျဲလေယာဉ်ဒါမှမဟုတ် jet တိုက်လေယာဉ်တွေမှဆယ်ဆောင်မီတွင်ကပစ်ခတ်တဲ့နှီးနဲ့ရင်ငုတ်စင်းဘောတွေကသမုတ်တရားထဲမှာလှက်လေရင်ရေထဲကပြစ်ခတ်တဲ့နီးတို့ပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီသုံးနီးစလုံးဟာအခုအခါမှာခေနောက်ကျသွားပြီဖြစ်တဲ့အတွက်ခင်မီအောင်ပြန်လုပ်ဖို့လိုအပ်လာနေပါပြီ။ဒီတခွက်ကန်းတွေထဲမှာအခုထုတ်လုပ်နေတဲ့ဘုံစစ်တွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကရှိလာတဲ့နီးပညာတွေကိုခေတ်သစ်ဆက်ကက်ဘော့တွေတက်ဆင်ပြီးခင်မီအောင်လုပ်နေတာဖြစ်ပါတယ်။ဒါပေမဲ့2020ပြည့်လောက်ကြာမှသုံးနိုင်တဲ့အဆင့်ကိုရောက်ရှိလာပါလိမ့်မယ်။တိုက်ချင်းပြပထင်းတာဒုံးကြီးစနစ်ကိုတော့လုံးဝစစ်ဆန်းဖြစ်လာအောင်ပြန်ပြန်ရမှာဖြစ်တယ်လို့လုံခြုံရေးစိတ်ပန်တဲ့နိပညာဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးဟောင်းဝီလျံချနိုက်ဒါကအခုလိုပြောပါတယ
် As a benchmark of their ancient character they still use floppy disks and
ဒီဟာရီယာဟိုတုန်းကတော့အဆင်အမြင်ဆုံးဖြစ်ခဲ့တယ်ဆိုတော့ floppy disk တွေအခုစီဟောင်းပစ္စည်းအဆင်ရောက်နေပြီဖြစ်တဲ့ကွန်ပျူတာတွေနဲ့သုံးနေရဆဲပါလို့သူကပြောသွားတာပါဝန်ကြီးကတာကတော့အမေရိကန်ပြည်ထောင်စုဟာနျူကလ িয়ার လုပ်ငန်းကိုပြစ်ပယ်ထားခဲ့တာနှစ်အတန်ကြာခဲ့ပြီလို့ဆိုပါတယ
် We haven't done that earlier for the very simple reason that we have been very preoccupied for the last decade and a half particularly
ဒါရီကိုအစောပိုင်းကမလုပ်ဖြစ်ခဲ့တာကရှင်းရှင်းပြောရင်လွန်ခဲ့တဲ့15နှစ်လုံးကျွန်တော်တို့ကအီရတ်ပြည်ထနာအာဖဂန်ပြည်ထနာတွေအလုပ်ဆုပ်နေခဲ့တယ်လို့သူကပြောသွားတာပါအမေရိကန်ပြည်ထောင်စုဟာဒီလိုနှောင့်နှေးကြံ့ကြာနေတဲ့အတွက်တခြားနျူကလ িয়ার အင်အားကြီးနိုင်ငံတွေထက်ခေတ်နောက်ကြကြံ့ရခဲ့ပြီလို့ကြွညင်သူတချို့ကဆိုကြပါတယ်ဒုတိယနိုင်ငံသားဝန်ကြီးဟောင်းဝီလျံစနိုက်ဒါကပဲအခုလိုပြောတာပ
ါ Our modernization program will be completed 2 decades after Russia and China complete
ကျွန်တော်တို့ရဲ့နျူကလ িয়ার ခေတ်မီအစီအစဉ်ဟာရုရှားနဲ့တရုတ်တို့ရဲ့ခေတ်မီအစီအစဉ်ပြီးမြောက်လို့နောက်နှစ်20ကြာမှပြီးပြည့်စုံပါလိမ့်မယ်လို့သူကပြောတာပါတခြားကြွန့်ကျင်သူတွေကတော့နျူကလ িয়ার ခေတ်မီကိုအခုပဲလုံရတော့မယ်မလုံလို့ရှိရင်အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার ရန်ရဟာမထိရောက်ပဲအမထလောက်အောင်ဖြစ်သွားလိမ့်မယ်လို့ဆိုနေရပါလေကြည်ရည်လေးသုံးနည်းစလုံးအတွက်ပြင်ဆင်ထားတဲ့နျူကလ িয়ার ဟန်တာရေးဆိုတဲ့ဒီအစိပ်ပိုင်းအလုံးဟာ နောင်လာမဲ့ဆယ်စုနှစ်မှာအဆုံးပြုလို့ရနိုင်တော့မှာမဟုတ်ဘူးလို့လည်းပြောနေကြကြပါခင်ဗျာ
။ဦးကျော်စန်းသားပြောပြခဲ့တာပါရှင်။ NLD အစိုးရတည်လက်ထက်အသစ်ပြန်ရေးဆွဲတဲ့မြန်မာနိုင်ငံယင်းနှိမ့်ညွန့်မှုဥပဒေကိုပြည်ပမှာရှိတဲ့လုပ်ငန်းရှင်တွေကကြိုးဆိုလိုက်ကြပါတယ်။တစ်ချိန်တည်းမှာပဲပြည်ပကလာမဲ့ယင်းနှိမ့်ညွန့်သူတွေနဲ့ပြိုင်ဆိုင်ရမယ့်ပြည်တွင်းလုပ်ငန်းရှင်တွေပိုးပြီးအားကောင်းလာရေးအစိုးရဘက်ကထိထိရောက်ရောက်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းသုံးသပ်ချက်တွေလည်းရှိနေပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးမှာပါရှင်။
တီတူလက်တော်မှာမနေ့ကြာသာပတေးနေ့ကအတည်ပြုလိုက်တဲ့ယင်းနှိမ့်ညံမှုဥပဒေမူကြမ်းမှာအရင်ကနိုင်ငံသားသားနဲ့နိုင်ငံသားယင်းနှိမ့်ညံသူတွေအတွက်ဥပဒေတွေခွဲခြားထားတာကိုပယ်ဖျက်ပြီးအားလုံးအတွက်တစ်ခုတည်းအဖြစ်ပေါင်းစပ်ပြီးပြန်လည်ရေးဆွဲပြဋ္ဌာန်းထားတာဖြစ်ပါတယ်။ယင်းနှိမ့်ညံသူတွေကိုဆက်ဆံဆောင်ရွက်ရမှာနိုင်ငံသားသားယင်းနှိမ့်ညံသူတွေကိုနိုင်ငံသားယင်းနှိမ့်ညံသူတွေအပေါ်ပေးအပ်ထားတဲ့ဆက်ဆံဆောင်ရွက်မှုတွေထက်ညှော်နှဲမှုမရှိစေရလို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ American ပြည်ထောင်စုအခြေဆိုင် American မြန်မာကုန်သည်ကြီးများအသင်းရဲ့ဒုဥက္ကဋ္ဌဒေါက်တာကျော်ဝင်းကအခုလို VOE ကိုပြောပါတယ
်။ကျွန်တော်တို့အဲ့ဒီလို chance ပေးလို့ရှိရင်တော့ we are we more than 100% we going to go there. That's number 1 is the get go လောက်ပြီးမယ်။ဘာလို့ဆိုတော့ကျွန်တော်တို့စီမှာကအရင်တော့လည်းကိုအတိတ်ပြန်ပြီးတော့ရင်းနှီးမြုပ်နှံမှုလောက်ချင်တယ်။ဘာဖြစ်နေလဲဆိုတော့ဟိုသွားလိုက်တိုင်းသွားနိုင်ငံ disadvantage ဖြစ်နေတယ်နောက်ပြီး sanction လည်းရှိတယ်အခုတော့ unsanctioned လာပါပြီနောက်ပိုင်း sanction လွတ်လိုက်ပြီဆိုတော့ we are very happy ကျွန်တော်ကလည်းခုနပြောသလိုဒီနောက်လာမှာပြန်ပြီးတော့ပြန်စချင်တယ်ကျွန်တော်တို့စချင်တာ agriculture နဲ့ farming
ဟုတ်ကဲ့အဲ့တော့အခုနိုင်ငံသားယင်းနှိမ့်ညွန့်မှုလုပ်ငန်းရှင်တွေကိုပို့ပြီးတော့အခွင့်အရေးကလည်းရလာမယ်ဆိုရင်ဒီပြည်ရင်းလုပ်ငန်းရှင်တွေကရောဒီအပြိုင်ပေါ့နော်ပြည်ပနဲ့အပြိုင်ဒီရှင်ပြိုင်ပြီးလုပ်မဲ့နေရာမှာရောဟိုအားနည်းမှုတွေရှိလာနိုင်မလားရှင
်ကျွန်တော်အခုလုပ်တဲ့ project နှစ်ခုစလုံးဟာဗမာပြည်မှာမရှိတဲ့ project ကျွန်တော်တို့က transfer ပေးခြင်းတယ်ကျွန်တော်တို့အမျက်ထက်ကျွန်တော်တို့က technology ကိုပေးခြင်းတယ်ဘယ်လိုလုပ်ရမလဲကောင်းတဲ့လူဟိုကျန်းမာရေးအတွက်ကောင်းတဲ့ဟာကိုကျွန်တော်တို့ကတင်ပြခြင်းတယ်ဒါလေးကိုအားပေးပြီးစိုက်ပျိုးရေးကိုလှုပ်စေချင်တယ်။ဒါတော့ကျွန်တော်စီစားသုံးစီကတိတ်ပြီးတော့အလွန်အရေးကြီးတယ်။ကျွန်တော်တို့ဗမာလူမျိုးရဲ့ per capita တူဦးကိုတစ်နှစ်ကိုသုံးနှစ်ဟိုစားသုံးစီကိုသုံးနှစ်လုံးကအာရှန် country 10နိုင်ငံမှာဆိုကျွန်တော်တို့ကပို့ပြီးတော့သူများတဲ့ရာခိုင်နှုန်း20 30လောက်ကိုပို့သုံးတယ်။ဆိုတော့စီကကျွန်တော်တို့စီမှာကအများဆုံးသုံးတယ်။ဒါပေမဲ့သုံးတဲ့စီကမကောင်းဆုံး။အဲ့ဒါကိုကျွန်တော်တို့ကကျမရေးနေညီအောင်ကျွန်တော်တို့ကလည်းအဲ့ဒီဟာကိုအတိအခါတုတ်ပေးခြင်းနဲ့ကျွန်တော်တို့ကဟိုပြိုင်ဖို့စီးပွားရေးတက်တက်ပဲမဟုတ်ဘူးကျွန်တော်တို့ကကျမလည်းကောင်းတဲ့စီကိုလည်းတွင်ပေးခြင်းနဲ့အလားတူကျွန်တော်တို့ကဒီပစုံမွေးမြင်ကြီးမှာအောင်မြောင်ပရိုတိန်းဓာတ်များများရအောင်ဈေးပေါ်ပေါ်နဲ့ရအောင်ကျွန်တော်တို့ကအဲ့ဒီပစုံတားပေါက်နဲ့ဟာကိုအဲ technology ကို transfer လုပ်ပေးခြင်းနဲ
့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ American ပြည်ထောင်စုခီးစဉ်မှာအများယုံကြည်မှုကိုရစေမဲ့ယင်းနှိမ့်ညံ့မှုဥပဒေအစ်စ်ကိုပြဋ္ဌာန်းဖို့စ조사နေကြောင်းပြောကြားခဲ့ပြီးတဲ့နောက်ရက်သတင်းပတ်နှစ်ပတ်အကြာမှာအခုလိုပြည်သူ့လွှတ်တော်မှာဒီဥပဒေမူကြမ်းကိုအတည်ပြုခဲ့တာပါဒီအခြေအနေတွေကြောင့်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှိမ့်ညံ့မှုတွေအများအပြားရှိလာအောင်ဆွဲဆောင်နိုင်လာပြီမဲ့ပြည်တွင်းလုပ်ငန်းရှင်တွေအတွက်လည်းအခွင့်အလမ်းတွေပိုးပြီးအားကောင်းလာရေးထိရောက်အောင်ဆောင်ရွက်ပေးဖို့လိုအပ်ကြောင်းပြည်တွင်းလုပ်ငန်းရှင်တအုပ်လည်းဖြစ် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးအကြံပေးကော်မတီဝင်တအုပ်လည်းဖြစ်တဲ့ဦးမင်းခင်ကတုံ့သက်ပါတယ
်။ပြည်တွင်းကလုပ်ငန်းရှင်တွေဥပဒေအားကောင်းမှန်းနဲ့နိုင်ငံရေးနဲ့တွဲဖက်ပြီးတော့အပြိုင်တုံ့ပေါ်တွဲဖက်ပြီးတော့လုပ်နိုင်ဖို့အပေါ်ရေးကြည့်။အဲ့ဒါမှပြည်တွင်းစီကပြည်ပစီကတော့ဟိုလုပ်ငန်းလုပ်ခွင့်ကိုင်ရေးခွင့်ကကျေလာမယ်။အဲ့ဒါကိုသက်ဆိုင်ရာဆိုရကပြည်ပြည်ရောတကယ်အောင်မြင်လို့နိုင်မှုလို့ရတယ်။အဲ့တော့မှလုတ်ခွက်လုပ်ငန်းတွေကျေလာပြီးတော့ဒီဘက်ကြီးတွေခုံပြမယ်၊ဒီငွေတွေတိုးမယ်၊တကယ်ခုံပြတိုးတဲ့ဟိုသွားနိုင်မယ်။အဲ့ဒါတော့အရေးကြီးတယ်
။အရင်စစ်ဆိုးရလက်ထက်မှာနိုင်ငံသားယင်းနှိမ့်ညံ့မှုစီမံကိန်းကြီးတွေနဲ့ပတ်သက်ရင်တာဝန်ယူမှုမရှိခဲ့သလိုအများပြည်သူမသိခဲ့တဲ့အတွက်နောက်ဆက်တွဲစိုးကျိုးတွေရင်ဆိုင်ခဲ့ရတာပါ။အခုဥပဒေတည်းအရနိုင်ငံအကျိုးစီးပွားအတွက်တဘာဝနဲ့လူမှုပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့တာဝန်ယူမှုရှိတဲ့ယင်းနှိမ့်ညံ့မှုလုပ်ငန်းတွေကိုဖွံ့ဖြိုးတိုးတက်စေဖို့ရည်ရွယ်ကြောင်းဖော်ပြထားပါတယ်ရှင
်။မတ်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။တနိုင်ငံလုံးအပြည့်ရရေးသဘောတူစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးလက်မှတ်ရေးထိုးနိုင်ဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုညှိနှိုင်းဆွေးနွေးနေကြတာနဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာတော့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေလည်းဆက်ဖြစ်နေပါတယ်။ကချင်ပြည်နယ်ထဲမှာ KIA ကချင်လက်နက်ကိုင်အဖွဲ့နဲ့ဖြစ်တဲ့တိုက်ပွဲတွေအတွင်းအစိုးရတပ်ဖက်ကလေကြောင်းတိုက်ခိုက်မှုပါရှိခဲ့ပြီး
ကရင်ပြည်နယ်ဘက်မှာတော့အပြစ်ရလက်မှတ်ထိုးထားတဲ့ KNU အဖွဲ့ကလည်းသူတို့ထိန်းချုပ်နေမိတဲ့တိုက်ပွဲကျွမ်းလာမှာကိုစိုးရိမ်ကြောင်းပြောပါတယ်ဒီအခြေအနေတွေကိုဆက်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေရချားဆူသလိုဖြစ်နေပြီးဗုဒ္ဓဟူးနေ့ညနေပိုင်းမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်နီမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။အစိုးရစစ်တပ်ကမြစ်ကြီးနားကနေလိုင်ဇာဒေသဘက်ကိုစစ်ကူထပ်မံပို့ပေးနေတဲ့အတွက်လည်းတိုက်ပွဲတွေပြင်းထန်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။လိုင်ဇာဘက်ကတိုက်ပွဲတွေဟာစက်တင်ဘာလလယ်ပိုင်းလောက်ကစတင်နေခဲ့ပြီးပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းတောက်ကြနေမှာလေကြောင်းတိုက်ခိုက်မှုထိပါဝင်ခဲ့ပါတယ်။အဲဒီနောက်မှာတော့တိုက်ပွဲအခြေအနေငြိမ်သက်သွားခဲ့ပေမဲ့စက်တင်ဘာလ25ရက်ကနေ29ရက်နေ့အထိမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာစီယာရဲ့ကချင်ပြည်နယ်မြကြီးနားမြို့ကိုသွားတဲ့3ရက်တာခီးစဉ်အတွင်းမှာပဲတိုက်ပွဲပြန်ဖြစ်ခဲ့တဲ့အကြောင်းနဲ့ပတ်သက်လို့ KIO ရဲ့ထောက်ကူပြုအဖွဲ့ TAD ရဲ့ပြောခွင့်ရသူဦးတောင်ခါကအခုလိုပြောပါတယ
်။ US သံအမတ်လာတဲ့ညကျွန်တော်တို့ချီချီယုံမှသူနဲ့တွေ့ဆုံစကားပြောနေတဲ့ချိန်မှာပဲရှစ်ချက်ပြတဲ့မနေ့ရရောတိုက်နေကြတယ်။လေရင်နဲ့သွားတယ်အဲ့ဒါဟိုဘက်မှာမဟုတ်တော့ဥစားလေနဲ့တိုက်လို့မရပဲပြန်သွားတယ်လို့ပြောတယ်။ဒါပေမဲ့တက်ထိုးတာတည်ချတယ်။အဲအချင်းအခေါက်ရေတော်တော်လေးစူးစမ်းကြရတယ်လို့ပြောတယ်။ဒီနေ့ရောဖြစ်နေတယ်လို့ပဲကြားရသေးတယ်။အောက်ခြေတင်းကမတက်သေးဘူး။
KIO ရဲ့ထောက်ကူပြုဖွဲ့ TAD နဲ့အမေရိကန်သံအမတ်ကြီးတို့ဟာအင်ကာနေ့ညနေကတွေ့ဆုံခဲ့ကြပြီးသူရဲ့ခီးစဉ်အတွင်းမှာကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်နဲ့ဘာသာရေးခေါင်းဆောင်တွေကိုပါတွေ့ဆုံခဲ့တဲ့အချိန်မှာတော့အဓိကအားဖြင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အခုချိန်ထိမြစ်ကြီးနားဗမော်အရှိဘက်ချမ်းမှာရှိတဲ့အင်ခရန်တောင်ကျောက KIA ကချင်လက်နက်ကိုင်အဖွဲ့ရဲ့တပ်စခန်းတစ်ခုဖြစ်တဲ့ Gidon စခန်းမှာလည်းတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကအစိုးရတပ်မတော်ကစစ်ရဟတ်ရင်တုံးပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်း KIO ကသတင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲကရင်ပြည်နယ်မဲသဝဒေသမှာကရင်မျိုးသားအစည်းအရုံး KNU ကခွဲထွက်သွားတဲ့တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကိုင်အဖွဲ့ DKBA တပ်ကိုအစိုးရတပ်နဲ့နေကြားဆောင်တပ် BGF တို့ပူးပေါင်းထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေကြိုကြားကြိုကြားဖြစ်နေဆဲဖြစ်ပြီးအခုလိုထိုးစစ်ဆင်ရာကနေနေကျွန်လာမှာမျိုးကိုတော့ကရင်မျိုးသားအစည်းအရုံး KNU ကမလိုလားပါဘူး KNU ကအစိုးရနဲ့အပြစ်ရလက်မှတ်ရေးထိုးထားပေမဲ့သူတို့ရဲ့ထိန်းချုပ်နယ်မြေတွင်းကိုလက်ကျွန်းပြီးတော့ရောက်လာမယ်ဆိုရင်တော့ KNU ဘက်ကပြန်လည်ခုခံသွားမှာဖြစ်တဲ့အကြောင်း KNU ဗိုလ်ချုပ်ကြီးစောချော်နီက VOE ကိုပြောပါတယ
်ကျွန်တော်တို့ကလက်မှတ်ထိုးတော့တကယ်ကျွန်တော်ရှိလာရင်လည်းကျွန်တော်ကကွယ်မှာပဲကျွန်တော်ရှိမှမလာတာနော်အဲဒီကဲတော့လာလို့ရှိတော့အကြောင်းမကြပါဘူးညာကျွန်တော်လည်းခုခံရမှာပေါ့နော
်မဲသဝဒေတာမှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေတာခံ4000ဝန်းကျင်ဟာမြန်ကြီးငူဒေတာဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ထိုင်းမြန်မာနေဆက်နော့တောက်ဒေတာဘက်မှာတော့အင်နာစု50ကျော်လူဦးရေ800ဝန်းကျင်ရှိနေပြီဖြစ်တဲ့အကြောင်းကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်ကပြောပါတယ်အခုလိုကချင်နဲ့ကရင်ပြည်နယ်တွေမှာအစိုးရတပ်နဲ့လက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်အစိုးရငြိမ်းချမ်းရေးကော်မရှင်ကလည်းတနိုင်ငံလုံးအပြစ်ရရေးစာချုပ်မှာလက်မှတ်မထိုးကြရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆက်ပြီးတော့လက်မှတ်ရေးထိုးနိုင်ဖို့ညှိနှိုင်းဆွေးနွေးနေကြပါတယ်။ငြိမ်းချမ်းရေးကော်မရှင်ဘက်ကတော့နှစ်ဖက်ဆွေးနွေးမှုတွေဟာတိုးတက်မှုရှိနေပါတယ်လို့ပြောထားပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့က10ဖွဲ့သာရှိပြီးကျန်တဲ့13ဖွဲ့ကတော့လက်နက်ကိုင်အဖွဲ့အားလုံးပါဝင်မှသာလက်မှတ်ရေးထိုးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။
အမေရိကန်တန်ရဲ့တောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုထိုင်းနိုင်ငံဘက်ကလူခွင့်ရေးချင်းတွေကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာအာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဖော်ပြထားတဲ့အစည်းအဝေးခန်းစာတစ်စောင်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းအစည်းအဝေးခန်းစာပြုစုတဲ့ Amnesty International နဲ့လူခွင့်ရေးအဖွဲ့ကသူတေသီတွေကိုဥပဒေအရဖမ်းဆီးအရေးယူမယ်လို့ထိုင်းအာဏာပိုင်တွေကချိန်ချောက်ထားပါတယ်။ဒါဟာထိုင်းနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးရှိနေတာကိုမိမောင်းထိုးပြလိုက်တာဖြစ်တဲ့အကြောင်း AI အဖွဲ့ကဖြစ်တယ်လို့ AI အဖွဲ့ကဝေဖန်လိုက်တဲ့အကြောင်း VOA သတင်းတောက် Ron Corbin ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုမနန္ဒာချန်ကပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့နှိပ်စက်ညှဉ်းပန်းမှုတွေနဲ့ဆော့ဆော့ဝဝကင်တွယ်တာတွေရှိနေတဲ့အကြောင်းအသေးစိတ်ဖော်ပြထားတဲ့အစီရင်ခံစာတစ်တစောင်းနဲ့ဆက်ဆက်ပြီးပြုလုပ်မယ်သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့လူခွင့်ရေးဖွဲ့ Amnesty International ကသုတေသီတွေကိုထိုင်းလုံတမဥပဒေအရဖမ်းဆီးအရေးယူခံရမယ်လို့ထိုင်းအာဏာပိုင်တွေကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တဲ့အကြောင်း Amnesty International အဖွဲ့ရဲ့နိုင်ငံတကာရေးရာအကြီးအကဲညွှန်ကြားရေးမှူး Minor Pimpel ကပြောပါတယ် Amnesty International အဖွဲ့ပြောခွင့်ရကတော့ချင်းချောက်မှုတွေရှိခဲ့ပေမဲ့လည်းသတင်းစာရှင်းလင်းပွဲကိုသူတို့ရအောင်လုပ်ခဲ့တဲ့အကြောင်းပြောပါတယ် ထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ဟာလူတွေကိုရိုက်နှက်တာပလတ်စတစ်အသုံးပြီးတော့အသက်ရှူမွန်းကြအောင်လှုပ်ဆောင်တာရေမွန်းအောင်လုပ်တာနဲ့တခြားလူသိခါကြာစင်းစိမ်မဲ့နီလန်းတွေတုံးပြီးနှိမ့်ဆက်ညှဉ်းပန်းတဲ့အမှုပေါင်း84ခုအကြောင်းကိုလည်းအစိုးရခန်းစာမှာအသေးစိတ်ဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာ2014ခုနှစ်ဆက်အာဏာသိမ်းခဲ့ခြင်းကစလို့စစ်တပ်ကြောတောင်းနောက်ခံပေးထားတဲ့ထိုင်းဆိုရဟာလွတ်လပ်စွာထုတ်ဖော်ခွင့်နိုင်ငံရေးစုဝေးမှုတွေနဲ့ဒီမိုကရေစီအုပ်ချုပ်ရေးပြန်လည်တည်ဆောက်ရမှာနှောင့်နှေးအောင်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်လုပ်နေတယ်ဆိုပြီးနိုင်ငံတကာရဲ့ဝိုင်းဝန်းဝေဖန်မှုတွေကိုခံနေရတာဖြစ်ပါတယ်။စစ်တပ်ကတော့တိုင်းပြည်တည်ငြိမ်ဖို့လိုအပ်ချက်အရလုပ်ရတာလို့ကာကွယ်ပြောဆိုထားပါတယ်။အလွန်ကျွံကိန်းတွဲဖြည့်ရှင်းတဲ့နည်းတွေကိုသုံးနေပေမဲ့လည်းစစ်တပ်ရဲ့ခေါင်းဆောင်မှုပိုင်းကိုလူထုကထောက်ခံနေစေဆိုတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့လကစစ်တပ်ကိုလုံပိုင်ခွင့်အာဏာတွေပိုပေးမဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုလူထုဆန္ဒခံယူပွဲပြုလုပ်ရမှာထောက်ခံသူ67ရာခိုင်နှုန်းနဲ့အတည်ပြုနိုင်ခဲ့ပါတယ်။အမျိုးသားပြည်လည်ရင်ကြားစစ်ရေးဆွေးနွေးပွဲကျင်းပခဲ့တဲ့တမဆက်တက္ကသိုလ်မှာနိုင်ငံရေးအမြင်မတူကြတဲ့အုပ်စုတွေကចောင်းသားတွေကြားမကြသေးခင်ကပြိပခဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံရေးဆွေးနွေးမှုကိုခွင့်ပြုဖို့ခြေလှမ်းတွေဟာလည်းနှောင့်နှေးသွားခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးရဲ့အကြံပေးဖြစ်သူပဏိတန်ဝတ္တနာယကွန်ကတော့မကြသေးခင်ကဖြစ်ခဲ့တဲ့ပြိပခကိုကြည့်မယ်ဆိုရင်အထိမ့်မှအခမ်းအနားတွေကျင်းပပြီးနိုင်ငံရေးလှုပ်ရှားခွင့်ပေးဖို့ကိစ္စဟာစစ်ဆိုးရအတွက်စိန်ခေါ်မှုတစ်ခုဖြစ်လိမ့်မယ်လို့ပြောပါတယ်။
In managing the political space in the next few weeks, if there is a riot, if there is a demonstration big in front of the national airport, for example,
နာမည်တင်ပတ်တဲ့အတွင်းနိုင်ငံရေးလှုပ်ရှားမှုတွေကိုကင်တွယ်ရမှာစုပမှုတွေဆန္ဒပြမှုတွေပေါ်ပေါက်လာရင်ပဲဖြစ်ဖြစ်အစိုးရရုံးနေရှိမှာကြီးကြီးကျယ်ကျယ်ဖြစ်တာမျိုးဆိုကြပါစို့ဥပမာတန်ရုံးနေရှိမှာဖြစ်တာမျိုးတွေကိုဘာလို့မလဲသူတို့နဲ့ဘယ်လိုညီနိုင်မလဲလူပေါင်း1000ဖြစ်ဖြစ်2000ဖြစ်ဖြစ်ကျွန်တော်တို့မှာအတွေ့အကြုံရှိပါတယ
်ဖွံ့ဖြိုးရေးစီမံခန့်ခွဲမှုအမျိုးသားဌာနကကောက်ယူတဲ့လူမှုသဘောထားစစ်တမ်းတွေမှာတော့လက်ရှိထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်ဝချာကိုအာဏာလွှဲပေးဖို့လိုလားတာကိုပြသခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံမူကျန်းရေးဆွဲခဲ့သူလည်းဖြစ်ချူလာလောင်ကောင်းတက္ကသိုလ်ရဲ့နိုင်ငံရေးပါမောက်ခတူလည်းဖြစ်တဲ့ဆူချစ်ဘန်ဘွန်ခန်ကတော
့ Who would be the next prime minister? I would say, but don't believe me. The next prime minister is very likely to be General Prayut Chan-o-cha.
နောက်တက်မဲ့ဝန်ကြီးချုပ်အစ်စ်ဘသူဖြစ်မလဲဆိုရင်မယုံရင်လည်းနေနောက်တက်မဲ့ဝန်ကြီးချုပ်ကဗိုလ်ချုပ်ကြီးပရယုတ်ချန်းဦးချာဖြစ်နိုင်တဲ့အလားအလာရှိတယ်လို့ပဲကျွန်တော်ကတော့ပြောရပါလိမ့်မယ်။ဒါပေမဲ့သူကရွေးကောက်ပွဲဝင်ပြိုင်မှာမဟုတ်သလိုနိုင်ငံရေးပါတီလည်းထူထောင်မှာမဟုတ်ပါဘူး
။ချူလာလောင်ကောင်းတက္ကသိုလ်ရဲ့ကတိကတူဖြစ်တဲ့ပန်ဒစ်ချန်ရိုချနာခက်ကတော့အခြေတင်ဆွေးနွေးမှုတွေအပေါ်အစိုးရရဲ့တင်းတင်းကြပ်ကြပ်ထိန်းချုပ်မှုကထိုင်းနိုင်ငံရဲ့နိုင်ငံရေးယဉ်ကျေးမှုကိုစိတ်သုံးအောင်လုပ်နေတယ်လို့အခုလိုပြောပါတယ
်။ It's really hard to imagine.The future scenario of Thai politics, but I would like to.
Thai နိုင်ငံရေးရဲ့အနာဂတ်အခြေအနေကိုမှတ်စကြည့်ဖို့အတော်လေးကိုခက်ပါတယ်။ဒါပေမဲ့ပရာယုတ်အစိုးရလက်ထက်နောက်ပိုင်းအခြေအနေကတော့ဒီမိုကရေစီတဝက်တစ်ပြည့်နဲ့အရက်ဖက်လူမှုအတိုင်းဝိုင်းတွေမရှိတဲ့အနာဂတ်ဖြစ်လိမ့်မယ်လို့ပြောရပါလိမ့်မယ်
။ထိုင်းကာကွယ်ရေးဝန်ကြီးအချံပေးဖြစ်သူပန်နီတန်ကတော့စစ်တပ်အနေနဲ့လူမှုဆွေးနွေးပွဲတွေပေါ်သူတို့ရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကိုဖြေလျှော့ပေးဖို့မျှော်လင့်ထားဆဲဖြစ်ကြောင်းပြောပါတယ်။မကြသေးခင်ကရဲသားတွေကျူးလွန်ခဲ့တဲ့ရာဇဝတ်မှုအများစုကိုစစ်ခုံရုံးတင်စစ်ဆေးနေတာတွေရပ်ဆိုင်းမယ်လို့စစ်တပ်ကကြေညာခဲ့တာပါ။အာဏာသိမ်းပြီးတဲ့နောက်ပိုင်းယာယီပြဋ္ဌာန်းခဲ့တဲ့ဥပဒေချိုးဖောက်မှုတွေအတွက်လူပေါင်း1800လောက်ဟာဆိုရင်လေစစ်ခုံရုံးတင်တရားစွဲဆိုမှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒါ့အပြင်အစိုးရမူဝါဒပေါ်ကန့်ကွက်ဆန္ဒပြဖို့စီစဉ်တဲ့တက်ကြွလှုပ်ရှားသူတွေဒါမှမဟုတ်ဝေဖန်မှုတွေကိုလည်းတားဆီးလိမ့်ရှိပါလိမ့်ရှင
်မနန္ဒာချန်ပြောပြပေးခဲ့တာပါရှင်မကြခင်ထုတ်လွှင့်ပေးမဲ့나이ဝတ်မှာတော့စီးပွားရေးကဏ္ဍနဲ့မနေ့ကအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်နိုင်ပါတယ်လိုင်းဒိုမီတာ24 30နဲ့40လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ30ရက်တောက်တာနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 30နဲ့40တို့အပြင်လိုင်းလက်မီတာ190 kHz 1595ကနေလည်းဖမ်းယူနိုင်နိုင်ကြပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်တွေမှာ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးဒေါသမထိန်နိုင်တာကြောင့်ကျူးလွန်မိတဲ့ရာဇဝတ်မှုတွေလျော့ပါဖို့ဒေါသစိတ်ကိုဘယ်လိုထိန်ချုပ်လို့ရနိုင်ပါလဲဆိုတာကိုတော့
ကျမ်းပရန်အဂရက်ရှင်နဲ့ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါ်ပေါ်လာတဲ့ကလေးဟာသူ့အဖေအမေတွေရဲ့အပြုအမူကိုသူအတူယူတတ်ပါတယ်။အပြုကြီးတဲ့ပြင်လာတဲ့ခါမှလည်းသူ့ရဲ့မိသားစုမှာလည်းသူကအဲ့လိုအကြမ်းကြိုက်တဲ့နည်းနဲ့ဖြေရှင်းတာမျိုးရှိပါတယ
်။စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးဒေါက်တာရေမွန်တင့်ဝေရဲ့ပြောပြချက်တွေကိုကျမ်းမာရေးအစီအစဉ်မှာအခုလိုနားဆင်နိုင်ပါတယ်။အဲ့ဒီနောက်တော့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။ဒေါ်လလတန်ကအစီအစဉ်ပို့ချပေးထားပါတယ
်ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက ROLL roll ကလှိမ့်တာလဲစီတာ YOUR ယောကအသင်ဤ EYES eyes ကမျက်လုံးတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှည့်တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမကျေနပ်တာကိုမယုံတာကိုစိတ်မရှိတော့တာကိုမျက်စိကိုအပေါ်ပင့်ပြီးပြတ်တာတာမျိုးဖြစ်ပါလေတကယ်ဆိုမျက်စိကိုအပေါ်ပင့်ပြီးပြတ်တာတဲ့အမှုရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမှုရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ် Roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့သလိုပဲတစ်ဖက်ပြောတာကိုမယုံတာမလေးစားတာစိတ်မရှိတာကိုပြတ်တာတဲ့မျက်စိအမှုရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့သိကူစိတ်ဆိုးသွားတယ်လေအမေတူအနေနဲ့ညတွေမှာညနေအိမ်ပြန်လာတာမတင့်တော်ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes She thinks it's rude as she feels she has the right to tell her daughter not to be late coming home at night
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတ်တာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ Irian အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပေးရတဲ့နောက်အခုကျမ်းမာရေးကဏ္ဍကိုလည်းနားဆင်ကြရပါမယ်ရှင်မြန်မာနိုင်ငံမှာမကြာခဏဆိုသလိုစုံထွဲတွေနဲ့မိသားစုတွေကြားပြဿနာဖြစ်ကြတဲ့အခါဒေါသမထိန်နိုင်ပဲတက်ဖြတ်တဲ့အဆင့်အထိအကြံပဒံဖြစ်တာတွေရှိလာနေတယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်အခုလိုအလွန်ကျွံတွေဘာကြောင့်ဖြစ်ရတာပါလဲဒေါသစိတ်တွေထိမနိုင်သိမရဖြစ်တဲ့စိတ်အခြေအနေကိုဘယ်လိုကာကွယ်နိုင်ပါသလဲဩစတြေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးဒေါက်တာရေမွန်တင့်ဝေဗမာပြည်ကိုရောက်ခိုက်မှာကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာရေမွန်တင့်ဝေခင်ဗျာမကြာခင်ကကျွန်တော်တို့မြန်မာနိုင်ငံမှာဒီလူငယ်ချစ်သူစုံတွဲတွေရှားမှာနောက်လူကြီးလင်မယားတွေရှားနဲ့နောက်ဒီမိသားစုပေါ်ဆရာရဲ့ဒီတူအကြီးတွေရှားတဲ့မှာလဲဒီတက်ဖြတ်မှုတွေဖြစ်လာတဲ့အထိပြဿနာတွေတက်စိတ်မထိန်နိုင်တာတွေဖြစ်ခဲ့ရပါတယ်ဆရာအဲ့ဒါကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာနယ်ပတ်သက်ပြီးတော့အခုဒီပတ်မှာပါဆရာရဲ့ဒီလိုကြောက်စရာဖြစ်ပျက်မျိုးတွေညော့သွားဖို့အတွက် ဘယ်အချက်တွေကသတိထားပြီးတော့ဆင်ခြင်ဖို့လိုမလဲဆရာကြီ
း။ဟိုအချက်တွေကတော့အများကြီးရှိတယ်ခင်ဗျာ။အဲဘာကြောင့်လဲဆိုတော့ဒီလိုစိတ်မထိတ်တန်တော့အောင်ဒေါသပေါက်ကွဲပြီးဖြစ်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ကျွန်တော်တို့ပထမဆုံးနားလည်ဖို့လိုပါတယ်။ဘာကြောင့်ဒီလိုဖြစ်လဲသိတဲ့ခါကျတော့မှဒီအရုပ်ကိုပြုပြင်မလဲ။ကာကွယ်မလဲကျွန်တော်တို့ပြုလို့ပါတယ်။အဲအကြောင်းရင်းလို့ပြောတဲ့ချိန်မှာလည်းမိသားစုကမှရှိတဲ့ member တွေတယောက်ချင်းမိသားစုလိုက်ဖြစ်တဲ့ပြဿနာတွေပေါ့ပြီးပြင်းဒီလိုသားလိုက်ပါဒီပေါက်ကွဲမှုဖြစ်လာအောင်ကိုရစ်ထန်တဲ့ stress တွေများလာတဲ့ပြဿနာတွေအဲ့ဒါတွေတော်တော်များများတယ်လို့ဆိုတယ်အဲ့တော့ဒီစိတ်မထိုင်နိုင်တဲ့ပြဿနာတွေဟာနောက်ဆုံးတဲ့တော့တောက်ချက်လောက်ဖြစ်အောင်ကိုချုပ်ကြည့်လို့မရတော့ဘူးပေါက်ကွဲသွားတဲ့ပြဿနာဒါကြောင့်လေဆိုတော့ဘယ်လိုအပြည့်အစုံကျွန်တော်ပြရမှာတော့ကတ်တလော့ဖြစ်တဲ့ပြဿနာပေါ့လေဒီ stress လို့ခေါ်တာပေါ့စိတ်ဖြည်စည်းမှုပေါ့လေပရက်ရှာလို့လည်းခေါ်ပြရပါတယ်။အဲ့ဒီပရက်ရှာကပြစ်ခံတဲ့ခါကျတော့အောက်လက်မရှိလို့ရှိရင်ခေတ်သိမှုမရနိုင်လို့ရှိရင်ပေါက်ကွဲသွားတယ်ဥပမာသတိမပေါင်းတာပဲဖြစ်ဖြစ်တော်တော်အခင်းလာကြတယ်တဲ့ကြောင့်နားလည်မှုဝဲမလာဖြစ်နိုင်တယ်။ဒါမှမဟုတ်ရှင်လည်းပဲပျောက်ချင်းရဲ့ကြက်တနာဖြစ်ပြီးတော့နောက်ပြောက်ကအဲ့ဒီသူ့ရဲ့ကြက်တနာကိုကင်ကြွယ်တဲ့နေရာမှာမကင်ကြွယ်တတ်တာဖြစ်နိုင်ပါတယ်။အဲ့ဒါဆိုလို့ရှင်နာကပျောက်ချင်းပျောက်ချင်းရဲ့စိတ်အနေထားမှာဒီဝိဒနာကုသမှုကဖြစ်နေကြလားဒါပေမဲ့ဦးကြောက်ကြောက်ဆက်ဆံတဲ့နေရာမှာပြီးတော့ pressure များတဲ့အတွက်ကြောင့်အဲ့ pressure ကိုမနိုင်မနည်းဖြစ်သွား။နောက် background နဲ့ပြီးဖို့တော့ရတယ်။ကြီးပြလာတဲ့ဘဝကြီးကတူရတူကမတူကြဘူးဟုတ်တယ်။တချို့ဆိုလို့ရှိရင်လည်းငယ်စဉ်တောင်ကြီးဘဝမှာ domestic violence ခေါ်ရ။နော်ဒီဘကငယ်စဉ်ကအဲ့လိုပဲ argument တွေများမယ်။ temperament aggression နဲ့ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါက်ပွားလာတဲ့ကလေးဟာသူ့အဖေအမေရဲ့အပြုအမူကိုသူအတူယူတတ်ပါတယ်။အပြုကြီးတဲ့ပြင်လာတဲ့ခါမှလည်းသူ့ရဲ့မိသားစုမှာလည်းသူကအလိုအကြမ်းကြိုက်တဲ့နည်းနဲ့ဖြစ်ရှင်းတာမျိုးရှိပါတယ်။အဲ့ဒီတကောင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကြောင်းနေတဲ့အခြေအဆပြရမှာပါ။သူတို့ကတော့ contact disorder လို့ခေါ်တာပေါ့ဗျာ။အဲ့ဒီမှာ hyperactive ဖြစ်ပြီးတော့ကလေးတွေကစိုးသွားတဲ့အနေထား။အဲ့တော့သူဖြစ်တဲ့ဆိုလို့ရှိရင်ပထမဦးဆုံးကျွန်တော်စဉ်းစားမှာကသူ့ရဲ့ပတ်ဝန်းကျင်ကဘယ်လိုအခြေတဲ့ပြီးရမိသားစုအခြေဘယ်လိုလဲဆိုတော့အဲ့တော့ဆရာကြီးကဒါမျိုးရေးပြောင်းနေဆိုလို့ရှိတယ်။ဒါလို့ဒီတချို့နိုင်ငံတွေမှာဆိုလို့ရှိတော့ school counselor တော့ရှိပါတယ်။ဒါပြဿနာဆိုတဲ့ဥစားကတော့လူများကြီးဖြစ်ဖြစ်မိသားစုပဲဖြစ်တဲ့ပြဿနာဆိုတော့မဆန်းပါဘူးခင်ဗျာ။ဒါတခြားနိုင်ငံတွေမှာလည်းရှိတယ်။အဲ့တော့ stress ဆိုတာမျိုးရှိတာပေါ့လေ။အဲ့ဒီမှာဒီကိစ္စကိုပြဿနာလို့ကျွန်တော်တို့ကလက်ခံထားမယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့အကြောင်းအကျိုးတွေအမျိုးမျိုးကျွန်တော်စဉ်းစားဖို့လိုပါတယ
်။ဟုတ်ကဲ့။
အဲ့ဒီ checklist ဆိုတော့
အဲ့တော့ဒီမှာအဓိကတော့ဆရာကြီးစိတ်ဖိစီးမှုကတော့အဓိကပါဆရာနော်အဲ့ဒါကိုဘယ်လိုမျိုးထိန်းချုပ်လို့ရအောင်စီမံခန့်ခွဲမလဲအဲ့တော့ဒီနေရာမှာဆရာကြီ
း
ဒီစိတ်ဖိစီးမှုကိုဘယ်လိုမျိုးဒီစီမံခန့်ခွဲဖို့လိုမလဲဆရာကြီ
းစိတ်ဖိစီးမှုဆိုတော့ဆရာမတော်ကျွန်တော်တို့ဟိုအဓိကအကြောင်းချက်အမျိုးသမီးရှိတာပေါ့ဥပမာဆိုတော့ဒီနေရီထဲကြက်ပြီးရမျိုးစိတ်ရဒုက္ခများတာမျိုးလူမှုတိုင်းပေါ်မှာဟိုအလုတ်ခိုင်းဟလာရဖို့ခက်ခဲတာရယ်စိတ်ဝင်ကြက်တဲ့တာရယ်နေထိုင်တဲ့နေရာမှာလည်းကွန်ဂျက်စတက်ဖြစ်ပြီးခေါက်ဖြစ်တဲ့နေရာမျိုးမှာပေါ့လေခုမှလူလူလာအေးစစ်စစ်နေနေတဲ့အနေထားမျိုးမှာနေကြရှိနေတဲ့ခါမှာအကျိုးဆက်လို့ခက်ခဲဖြစ်လာပြီးတော့ pressure ဆိုတာလာပါတယ်။တချို့ဆိုလို့ဆိုရင်မိသားစုမှာကလေးတွေများတယ်စောင့်ဝင်နေကြခက်ခဲတယ်။ကြောက်ကြောက်တဲ့လူကလည်းပဲအလုတ်ကအဆင်မပြေဘူး။မိန်းမလုပ်တဲ့လူကလည်းပဲသူ့မှာတက်တနာကြီးရှိနေတယ်။အဲ့တော့မျိုးဖြစ်တဲ့ဆိုလို့ရှိရင်စိတ်ဖြစ်စည်းမှုဟာ outlet ကိုကျွန်တော်ရှာဖို့လိုပါတယ်။ outlet ဆိုတာပါလဲဆိုရင်မမတည့်အချက်နေရာတော့ဒီကုန်ဒီပြဿနာကြီးဟာစွတ်စရာများပါပြီဆိုတော့လက်ခံပြီးတော့ identify လုပ်ဖို့လိုပါတယ်။အဲ့တော့ဘယ်လိုဖြေရှင်းလဲဆိုရင်အောက်ကဘယ်လိုရှာမလဲဆိုလို့ရှိရင်ဒီဖြစ်နေတဲ့အကြောင်းအရာတွေကိုဒီပုံကွဲတယ်ဆိုတဲ့ဥစ္စာကကိုယ်မှခံစားချက်ကိုသိစိတ်နဲ့ကျင့်ရအောင်နားမလဲအတွက်ကြောင့်ဖော်ထုတ်ဖို့တဲ့အခြေအနေမရှိတဲ့အတွက်ကြောင့်ဒီပြေချာတဲ့ aggressive behavior နဲ့တခြားလူပေါ်မှာတွားပြီးတော့ပြုတ်ပြန်မှုတွေရှိတယ်။အဲ့အဲ့ဒါကိုအောက်ကဆိုတဲ့သဘောကကိုကအဲ့လိုနားရတဲ့မိဆွေပဲဖြစ်ဖြစ်ငါကိုမိသားစုမှာသိချကြုံကြတဲ့လူပဲဖြစ်ဖြစ်ဆရာဝန်တို့ psychologist တို့ဆရာသမားတို့အဲ့ဒီလူတွေကိုမှာတော့ပြီးတော့ကိုက professionally တို့နဲ့တိုင်ပင်ဖို့တို့ပါတယ်ဥပမာတို့မိဆွေတယောက်ကအဲ့လိုတို့သတိထားမိရဆိုလို့ရှိရင်လေမိကောင်းချေကောင်းပြတာလေဆိုလို့ရှိရင် professional ဆက်ပြဖို့တက်ကိုတိုင်ပင်ဖို့လိုပါတယ်အဲ့ကြလို့ရှိရင်တယောက်ချင်းတော်လည်းကောင်းဒီမောင်သားစုံရဲတော်လည်းကောင်းအဲ့ဒီမှာသူတို့ရဲ့ခံစားချက်ကို confidentiality အရာပေါ့လေတခြားသူကမသိအောင်သူ့ရဲ့ emotion ကိုပြန်ပြီး contain လုပ်ပြီးတဲ့နည်းတွေရှိပါတယ်။ဒါတနည်းအရဆိုတော့ကျွန်တော်ပြောသူ stress ရဲ့နေရာမှာ pressure က financial problem ဖြစ်နေ relationship problem ဖြစ်နေအဲ့ဒီဥစ္စာတွေကို
problem solving ဆိုရဲနည်းပညာကိုတည်ဖို့တို့ပါတယ် problem solving ဆိုတာကပြစ်ပြီးတော့ pressure ကြီးများလာလို့ရှိရင်အကြောင်းချက်ကြီးများလာလို့ရှိရင်လူကထုံပြီးတော့ overthinking ဖြစ်သွားပြီးတော့အဲ့တော့ကိုမကြိုက်ကြနိုင်တော့ပဲနဲ့ပောက်ခွဲတာကြီးဖြစ်ပါတယ်အဲ့လိုမျိုးဖြစ်ရင် problem solving ဆိုတာအချက်ရောရှိတယ်ဆိုလို့ရှိရင်အဲ့ချက်တမှာဘယ်ချက်ကိုပြည်လျောင်းဖြည့်ရှင်းလို့ရှိရင်ရနိုင်တယ်ဆိုတော့ကိုကစဉ်းစားပြီးအဲ့ချက်ကိုဥတည်ပြီးဖြည့်ရှင်းမှုတို့ပါတယ်ဒီအချက်နံပါတ်1ပြီးတော့မှနံပါတ်2နံပါတ်3အဲ့လို systematically အဲ့တော့ကိုဖြည့်ရှင်းတော့ပြီးတော့ကျူးစမ်းမယ်ဆိုလို့ရှိရင်ဘလောက်ပဲများတဲ့ stress တွေဖြည့်ရှင်းလို့ရပါတယ်အဲ့ဒီမှာလည်းပဲဒီစားစုကတိုင်တိုင်နေနေနဲ့အိဟာကိုပြဿနာဖြစ်နေဖြည့်ရှင်းတဲ့နည်းတွေရှိပါတယ်ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင် service ပြီးလို့လုပ်ပါတယ်ဥပမာ psychology service ပေါ့လေ community မှာပေါ့နော်စီအိုတို့ပါတို့စီကန်းတို့ထားလိုက်ပါတော့အပြင်မှာ community မှာအဲ့လို relationship problem ဖြစ်လာလို့ရှိရင်အလွယ်တကူတိုင်ပင်နိုင်တဲ့ psychologist တွေပါတယ်နဲ့ service တွေကျွန်တော်တို့ရှိဖို့လုပ်ပါတယ်ကျောင်းဆိုလို့ရှိရင်ကျောင်းမှာ counselor တွေရှိဖို့လုပ်ပါတယ်အလုပ်မှာဆိုလို့ရှိရင်လည်းအလုပ်မှာ counselor တွေရှိဖို့လုပ်ပါတယ်အဲ့ဒီပို့ပြီးတော့အခြေအနေကဟိုအဆင်မပြေဘူးဆိုလို့ရှိရင်တော့ psychiatrist ဆိုစိတ်ညာနဲ့ပတ်သက်တဲ့ဆရာဝန်တို့သူတို့တိုင်ပင်ဖို့လုပ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမ်းမာရေးကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုကြာသာပတိနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရစေ VOA American အတန်ရဲ့တောက်ကြနေ့မနေ့ပိုင်းအတန်လွှင့်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်အကြောင်းမျိုးမျိုးနဲ့ဤပါကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကျွေးကျင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလေသမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကိုလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရောက်ကျွမ်းကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင်မတင်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ပြီးကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်။
ဖီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းနေ့မှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတော့မှာပါ။နေဇတ်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံဆိုင်ရာ American Thomas Commercial ဟာကချင်ပြည်နယ် Minor KBC စစ်ဘေးဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့အကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်တောင်ပိုင်းမန်ဝန်းဒုက္ခသည်စခန်းမှာစားနပ်ရိက္ခာပြက်လက်နေပြီဆိုတာနဲ့ကချင်ဒေသခံတွေအနေနဲ့မြေဆုံရေကာတာစီမံကိန်းကိုကန့်ကွက်တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်လီလာရီခီးစဉ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်စကော့မာဆီယာဟာမိုင်းနာ KBC ဒုက္ခသည်စခန်းမှာဆစ်ရှောင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပြီးဆစ်ပြည်ဒုက္ခသည်တွေကိုအကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်။တန်အမတ်ကြီးဟာစက်တင်ဘာလ26ရက်နေ့မှာကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနောက်မိုင်းနာ KBC ဆစ်ပြည်ဒုက္ခသည်စခန်းကိုတွားရောက်လည်လာခဲ့တာပါ။ကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွဲဆောင်စဉ်ငင်းချမ်းရေးကိစ္စ၊မူရစေဝါကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။မ
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcia ရဲ့ကချင်ပြည်နယ်ပထမဆုံးအကြိမ်ခီးစဉ်မှာပြည်နယ်အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုအသင်းအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့ကချင်လူ့လတ်ရေးအဖွဲ့ KNO အဖွဲ့နဲ့လည်းတွေ့ဆုံပြီးတိုက်ပွဲတွေအဆုံးသတ်ရေးအတွက်ဆွေးနွေးခဲ့ပါတယ်
။ကချင်ပြည်နယ်တောင်ပိုင်းမန်ဝင်းစစ်ပြေးဒုက္ခသည်စခန်းကိုပို့ဆောင်မဲ့စန္ဒရိတ်ခါကူညီတွေကိုမြန်မာတပ်မတော်ကနေပိတ်ပင်တားမြစ်ခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာရိတ်ခါပြတ်လတ်မှုအရေးပေါ်အစားအသောက်လိုအပ်နေပါတယ်။နလလောက်ရိတ်ခါထောက်ပမှုပြတ်လတ်သွားတဲ့အချိန်ဒီမှာဒုက္ခတဲ့စခန်းမှာအိမ်တော်စု80ကျော်ကနေအစာပြတ်လတ်နေပြီးစံပြုတ်တော့သုံးနေရတယ်လို့စခန်းတာဝန်ခံဆရာနောအောင်ကပြောပါတယ်။အခုလိုစံပြတ်လတ်မှုတွေကြာရှည်ဖြစ်နေမယ်ဆိုရင်ဒုက္ခတဲ့တွေအတွက်စိုးရိမ်စရာရှိတယ်လို့သူကပြောပါတယ်။ဒုက္ခတဲ့ဥယျာဉ်9000ခန့်ရှိတဲ့မန်ဝင်းဒုက္ခတဲ့စခန်းအတွက်ကားကြီး၄စီးနဲ့တည်ဆောင်လာတဲ့ကမ္ဘာကုလသမဂ္ဂစန္ဒရိတ်ခါဖွဲ့ WFA ရဲ့အကူအညီရိတ်ခါတွေကိုအစိုးရတမတော်ကနေအိုကုလ22ရက်နေ့ကနန်းခမ်းမြို့နယ်ရွှေလီမြစ်တံတန်းမှာတားမြစ်ခဲ့ပါတယ်။အစိုးရတပ်ကနေတင်ယူထားတဲ့စန္ဒရိတ်ခါတွေကိုပြန်ရဖို့အတွက်ကချင်ပြည်နယ်ဝန်ကြီးချုပ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ထောင်စုစုရကိုတင်ပြတောင်းဆိုခဲ့ပေမဲ့တစုံတရာအကြောင်းပြန်သာမျိုးတော်မရှိသေးပါဘူး။မန်ဝင်းဒုက္ခသည်စခန်းမှာစခန်းစုစုပေါင်း၄ခုရှိပြီးကချင်နှစ်ချင်းခရိယံအသင်းတော် KBC နဲ့ရိုမန်ကက်သလစ်အသင်းတော် RCN တို့ကနေတာဝန်ယူကြည့်ရှုပေးနေတာဖြစ်ပါတယ်။
အာရှဖွံ့ဖြိုးပန် ADB ရဲ့ချင်းငွေရရှိရင်မော်လမြိုင်ရေးထဝယ်ဓာတ်အားလိုင်းနဲ့ဓာတ်အားခွဲစက်ရုံစီမံကိန်းတွေကိုစတင်အကောင့်ထည့်ဖော်သွားမယ်လို့စက်တင်ဘာလ26ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပုံမှန်အစည်းအဝေးမှာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာထွန်းနိုင်ကပြောပါတယ်။အရင်အစိုးရကတရုတ်နိုင်ငံ Exim Bank ရဲ့ချင်းငွေနဲ့ဆောင်ရွက်ဖို့လျားထားပေမဲ့ချင်းငွေဆိုင်ရာလုံထုံးလုံနည်းအရာအချိန်ကြာခြင်းအတိုးနှုန်းများခြင်းနဲ့တရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုဦးစားပေးဝယ်ယူရခြင်းကြောင့်လက်ရှိအစိုးရကပယ်ဖျက်ခဲ့တာပါ။မွန်ပြည်နယ်ရှိကိုမြို့နယ်မှာလျှက်စစ်မီးရရှိနေပြီဖြစ်ပေမဲ့ရဲမြို့နယ်တစ်ခုတည်းသာလျှက်စစ်မီးမရရှိသေးပါဘူး။
ရခိုင်တောင်သူလယ်ထမကျူညီလာခံတို့ကိုရခိုင်ပြည်နယ်မြေပုံမြို့ကမြို့တော်ခမမှာစက်တင်ဘာလ25ရက်ကနေ29ရက်နေ့ထိ3ရက်တိုင်တိုင်ကျင်းပခဲ့ကြပါတယ်။အဲ့ဒီညီလာခံမှာလေယာဉ်မြေညင်ပွားမှုတွေလေယာဉ်မြေတိမ်းစီခံရမှုတွေပြင်မြို့နယ်လိုက်လယ်ထမတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ညီလာခံတက်ရောက်ခဲ့တဲ့မြောက်ဦးမြို့နယ်လယ်ထမသူကပြောပါတယ်။အစိုးရကနေပြန်လည်ပေးအပ်နေတဲ့တိမ်းစီခံလေယာဉ်မြေတွေမူလပိုင်ရှင်လက်ဆဲပြန်ရောက်ရေးပောင်းဝင်တခြားလေယာဉ်မြေတင်စီမှုကိစ္စတွေကိုတောင်းဆိုနိုင်ဖို့သည့်အခုဖွဲ့စည်းမဲ့ရခိုင်လယ်ထမတမကကနေရည်ရထားတယ်လို့လယ်ထမရေးဆောင်ရွက်သူဦးကျော်ဆန်ကပြောပါတယ်။လယ်ထမညီလာခံကိုရခိုင်ပြည်နယ်18မြို့နယ်ထက်ကတမြို့နယ်ကိုကိုယ်စားလှယ်9ဦးစီပြင်ချင်းမြင်းနယ်ပလက်ဝါမြို့နယ်ကကိုယ်စားလှယ်တို့လည်းတက်ရောက်ခဲ့ကြပါတယ
်။မွန်ပြည်နယ်ရေးမြို့နယ်အန်တင်ကျေးရွာအနီးမှာတိုယိုထိုင်းကုမ္ပဏီကနေတည်ဆောက်ဖို့ကြိုးပမ်းနေတဲ့ကြောင်မီသွေးသုံးမျက်စစ်တအားပေးစီမံကိန်းကိုလှုပ်ဆောင်သွားမှာမဟုတ်ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်။စက်တင်ဘာလ26ရက်နေ့မှာတန်ဃာရိုရိအပါဝင်ကျေးရွာပေါင်း10ရွာကဒေသခံတွေကနေကြောင်မီးသွေးစီမံကိန်းအလိုမရှိကြောင်းကိုမွန်ပြည်နယ်အစိုးရအဖွဲ့ပြည်နယ်လွှတ်တော်တွေနဲ့တွေ့ဆုံတင်ပြခဲ့စဉ်မှာဝန်ကြီးချုပ်ကပြောဆိုခဲ့တာပါရေးမြို့နယ်ဒေသခံတွေအနေနဲ့ရေးမြင့်တဘာဝပဝင်းကျင်နဲ့ကံယူရန်ပထူရီအနေထားကိုပြောင်းလဲပြက်စီးသွားစေမဲ့ကြောင်မီးသွေးစီမံကိန်းကိုလက်မခံနိုင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုတ်ကိုယုံမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အပါအဝင်ဌာန73ခုထံကိုလည်းတင်ပြထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကာလအတန်ကြာရပ်ဆိုင်းထားတဲ့ ARD မြေဆုံရေးကတာစီမံကိန်းကို NLD အစိုးရလက်ထက်မှာမြေဆုံဒေသသုံးသပ်ရေးကော်မရှင်အဖွဲ့ကိုဖွဲ့စည်းပြီးဒေသတွေကိုလာရောက်စီစဉ်နေပြီဖြစ်ပါတယ်။ကချင်ဒေသခံတွေအနေနဲ့ဒီစီမံကိန်းကိုကန့်ကွက်တယ်လို့ဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွင်းအင်ကနဲ့ခုလိုတင်ဆက်ထားပါတယ်
။ ARD မြေဆုံရေးကတာစီမံကိန်းကိုတည်ဆောက်မယ်ဆိုရင်တဘာဝပတ်ဝန်းကျင်တိုင်းရင်းသားတွေရဲ့တမိုင်းအမွေနှစ်နေရာထိခိုက်ပျက်စီးနိုင်ုံသာမကနိုင်ငံတော်အချုပ်အခြာကိုထိခိုက်လာနိုင်တယ်လို့ကချင်ပြည်နယ် ARD သွေးချင်းကွန်ရက်ကတာဝန်ရှိသူတို့ကပြောပါတယ်မြေဆုံဒေတာသုံးသပ်ရေးကော်မရှင်အနေနဲ့ကချင်ပြည်နယ်အတွင်းကဒေတာခံတိုင်းရင်းသားတွေအရဖက်လူမှုဖွဲ့စည်းတွေနိုင်ငံရေးပါတီတွေနဲ့မြစ်ကြီးနားမြို့ကမြို့တော်ခမမှာအခုလ18ရက်နေ့ကတွေ့ဆုံရမှာလူထုဘက်ကမြေဆုံရေးကရာစီမံကိန်းကိုလုံးဝကန့်ကွက်ကြောင်းတင်ပြတောင်းဆိုခဲ့ကြပါတယ်လက်ရှိကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွေလင်းမှုမရှိဘူးလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကထွေထွေသွင်းမှုကုစားကြီးကပြောပါတယ်
ပြည်သူနဲ့ပွင့်ပွင့်လင်းလင်းဆိုင်ပင်ဆွေးနွေးပမာလုပ်လို့ရှိရင်ကကျွန်တော်တို့ရဲ့ရှက်ဆက်ပမာခုလိုအကြီးစားစီမံကိန်းအရင်တော့မဟုတ်ထင်းချုံမှုစနစ်အောက်မှာလုပ်ထားတဲ့စီမံကိန်းတွေကျွန်တော်တို့ရပ်ဆိုင်ပြည့်နေဟာတွေအားလုံးရပ်ဆိုင်ရမယ်အခုကသူတို့ကမပွင့်မလင်းပုံစံလုပ်တဲ့အခါတကယ့်ကိုတိတ်ကိုစီမံတဲ့ကျွမ်းကျင်မှုတိတ်မရှိတယ်လို့လို့တဲ့ဒီလိုဖြစ်တဲ့အပေါ်မှာကြီးရှင်အဖြစ်ကတိတ်ကအားရစရာအကြောင်းတော့မရှိ
ကော်မရှင်ရဲ့သွေးမှုဖြစ်တဲ့တောက်တာဝင်းတိန်ကတော့လူမှုပတ်ဝန်းကျင်နဲ့ကရစနစ်အပါဝင်တဘာဝပတ်ဝန်းကျင်ပေါ်ကောင်းကျိုးဆိုးကျိုးတရားမှုတွေရေတယံသာသများပြည့်စည်ဆုံးရမှုအခြေအနေစီမံကိန်းကိုဆက်လက်ဆောင်ရွက်ဖို့တိတ်မတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်အကျိုးသက်ရောက်နိုင်မှုအခြေအနေပြည်ပရင်းနှီးမြှုပ်နှံမှုကြောင့်လူ့နှစ်ဖက်ကျိုးဖြစ်ထွန်းရေးညှိနှိုင်းဆောင်ရွက်မဲ့နည်းလမ်းတွေကိုဒေသခံပြည်သူတွေနဲ့လူမှုဖွဲ့စည်းတွေရဲ့ခံစားချက်သဘောထားမြင်တွေကိုထပ်သွင်းစဉ်းစားပြီးလှိမ့်လာသုံးသပ်ပရမစေငန်စာကိုလူဝင်ပါလမှာနိုင်ငံတော်သမ္မတထံကိုအစီရင်ခံတင်ပြသွားမယ်လို့ဆိုပါတယ်အေယော်ရီမြစ်ဆုံမြစ်ညာမြစ်ဝမ်းရေအားလက်စစ်စီမံကိန်းလှိမ့်လာစစ်စစ်သုံးသပ်ရေးကော်မရှင်ဖွဲ့ဟာစက်တင်ဘာလ15ရက်ကနေ17ရက်နေ့ထိမြစ်ဆုံဒေသနဲ့စီမံကိန်းဧရိယာစီမံကိန်းကြောင့်ပြောင်းရွှေ့ခံစားရတဲ့အောင်မြင်သာဆံပြကျေးရွာမလိယံကျေးရွာတွေနဲ့ရှိပွေရေအားလက်စစ်ထုတ်စစ်ရုံနေရာတွေကိုတွားရောက်လှိမ့်လာခဲ့ကြပါတယ
်ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကစစ်ဘေးရှောင်ဒေသခံပြည်သူ300ကျော်တို့ဟာမိမိတို့ရဲ့မူလနေရပ်ကိုပြန်လည်အခြေချနေထိုင်ဖို့စီစဉ်နေကြပါတယ်စစ်ပေးဆောင်ချင်းပြည်သူတွေနေရပြန်နိုင်ရေးအတွက်ပြည်내အစိုးရကဘာရီစီစဉ်ပေးထားပါသလဲနေရပြန်နိုင်ဖို့အတွက်ရောတကယ်ရောလုံခြုံမှုရှိနေပြီလားဒီအကြောင်းကိုတော့ slide robot ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေခုလိုတင်ဆက်ထားပါတယ
်စစ်ပေးတန်ကြောင့်နေရဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့ပလက်ဝမြို့နယ်ပြင်ဆိုကျေးရွာကဒေသခံချင်းပြည်သူ300ကျော်မူလနေရပြန်နေနိုင်ရေးအတွက်နေရပြန်ရေးအစီအစဉ်ကို၎င်းတို့ကိုယ်တိုင်ရေးဆွဲစီပြီးအခုလိုစတင်လှုပ်ဆောင်တာဖြစ်တယ်လို့ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်မျက်စစ်စီပင်ဆက်မှုလက်မှုဝန်ကြီးစလိုင်းအိုက်ဆက်ခင်ကပြောပါတယ်
ဟုတ်လုံခဲ့တဲ့ဂျွန်လာမှာဝင်းကြီးကျုပ်နဲ့ကျွန်တော်အဲ့ဒီကမ့်ကိုရောက်ပါတယ်အဲ့ဒီကလူတွေနဲ့တွေ့ဆုံတဲ့ခါမှာသူတို့ကသူတို့ရွာကိုသူတို့ပြန်ပြင်ပါတယ်လို့သူတို့ပြောပါတယ်သူတို့ကိုယ်တိုင်ရေးဆွဲတဲ့အစီအစဉ်ကိုလုပ်ပါဆိုတော့ကျွန်တော်ကမှာခဲ့ပါတယ်သူတို့တင်တဲ့နေရပြန်ရေးအစီအစဉ်ကိုပြည်ပြီးတော့ဒီတစ်ခေါက်ကျွန်တော်ရဲ့ပြည်နယ်စိုးရအဖွဲ့တွင်းမှုရဲ့ကိုယ်တိုင်အဲ့ဒီကမ့်မှာသွားပြီးတော့မှာသူတို့ရဲ့ဒူလာချက်တွေတင်ပြချက်တွေကိုနားထောင်ပြီးတော့မှာသူတို့နေရပြန်တဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ်
အင်ချေ65ရှိပြီးလူဦးရေ365ရှိတဲ့ပြင်ဆိုကျေးရွာဒေသခံတွေဟာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့2015ဧပြီလကစပြီးကလတန်မြစ်ဖက်လောင်းတင်ကျေးရွာအနီးမှာ18လကျော်ကြာယာယီစခန်းချစစ်ဘေးတိမ်းရှောင်လာခဲ့ရကနေအခုလိုမိမိတို့နေရပြန်ရေးပြန်လည်အခြေချနေထိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်အဲ့ဒီအတွက်ချင်းပြည်နယ်အစိုးရအနေနဲ့စစ်ဘေးရှောင်ချင်းပြည်သူတွေကိုတအိမ်ထောင်မှာကျွေ3သိန်းစီထောက်ပံ့သွားမယ်လို့ဝန်ကြီးအိုက်ဆက်ခင်ကပြောပါတယ်ပြည်ဆိုချင်းရွာကစစ်ဘေးရှောင်ပြည်သူတဦးဖြစ်တဲ့ဦးအောင်ဘေးကတော့မူလနေရပ်ကိုပြန်သွားတဲ့အခါမှာလဲသူတို့ရဲ့အတ္တကအသက်မွေးဝမ်းကြောင်းဖြစ်တဲ့တောင်ယာလုပ်ငန်းတွေကိုချက်ချင်းလုပ်ကိုင်နိုင်မှာမဟုတ်တာကြောင့်ကူညီထောက်ပံ့မှုတွေကိုလိုအပ်မှာဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်ထောက်ပံ့ဖို့အကူအညီလိုချင်တာကစက်တင်ဘာလကျမှကျွန်တော်တို့လာမယ့်နေရတောင်ယာစပပေါ်မှာဖြစ်တယ်
ဒါပြင်မူလနေရပ်ကိုပြန်သွားတဲ့အခါမှာရခိုင်တပ်မတော်သားတွေဟာရွာထဲကိုပြန်ဝင်လာမှာကိုစိုးရိမ်စိတ်တွေရှိနေတယ်လို့လဲသူကဆက်ပြောပါတယ်
သူတို့မှလည်းစာဝတ်နေရီမရှိတဲ့အခါကျရင်ရှိတဲ့ဟာတွေဆိုင်လေးတွေပါတယ်ရောက်ပြီးပါပါညာရောထင်းမှာတညာအေးညာအေးအဲ့လိုလို့လို့ရှိရင်ဒီပို့ရှက်ဖြစ်မလားဆိုတာတွေလည်းစိုးရင်ဖြစ်ရှိပါတယ
်နေရပြန်ရေးလုပ်ငန်းစီမံချက်များအရအောက်တိုဘာလမှာကိုထူကိုထစနစ်နဲ့နေအိမ်ပြုပြင်ဆောက်လုပ်ခြင်းတွေဆောင်ရွက်သွားမှာဖြစ်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းအပြည့်တက်ပြောင်းရွှေ့နေထိုင်ဖို့လည်းစီစဉ်ထားတယ်လို့သိရပါတယ်
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်လေးလာရဲ့ခရီးစဉ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ် Scott Marcia ဟာ Minor KBC စစ်ပြေးဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးအကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသတကတိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းပါအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်နှစ်နှစ်ခွဲလောက်ကြာလာပြီဖြစ်တဲ့တောင်ဆူရန်ပြည်တွင်းစစ်ကတော့တိမ်မွေးတော့တဲ့ကာလမှာအဆုံးသတ်မဲ့သဘောရှိနေပါတယ်ပ ပြည်ပကတွေအဆုံးသတ်နိုင်ဖို့တောင်ဆူဒန်သမ္မတဆာဗာခီယာနဲ့သဘုံကောင်းဆောင်ရီယက်မာချာတို့ကြားနှစ်ထောင်ဆန်ငါအောက်ဂုလာမှာညဉ့်ညဉ့်သဘောတူစာချုပ်ချုပ်ဆိုခဲ့တာပါသဘောတူညီချက်အရဆာဗာခီယာကသမ္မတအဖြစ်တာဝန်ယူမှာဖြစ်ပြီးရီယက်မာချာကတော့ဒုသမ္မတတစ်တာဝန်ကိုယူမှာဖြစ်ပါတယ်သူရဲ့ဒုသမ္မတတာဝန်တွေကိုပြန်ဆဖို့မာချာဟာတောင်ဆူဒန်ကိုပြန်ရောက်လာပြီးလာပိုင်းအတွင် စစ်သားလုခိုင်းနေတဲ့ကိစ္စဖြစ်ပါတယ်။အဲ့ဒီကလေးစစ်သားတွေဟာအသက်18နှစ်အောက်ရှိကြပြီးအများစုဟာအသက်15နှစ်အောက်အရွယ်တွေဖြစ်ကြပါတယ်။ကလေးသူငယ်ဆိုင်ရာကုလသမဂ္ဂ UNICEF အဆိုအရတောင်ဆူဒန်ပြည်တွင်းစစ်ဆေးဖြစ်ခဲ့တဲ့2013ဒီဇင်ဘာလကစလို့အခုချိန်ထိအစိုးရရောတပုံဘက်ကပါကလေးသူငယ်16,000ကျော်ကိုစစ်သားအဖြစ်စုဆောင်းခဲ့တယ်လို့ဆိုပါတယ်။ဇူလိုင်လ9ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ချိန်ကစလို့ကလေးစစ်သားစုဆောင်းနေတဲ့အခြေအနေတွေကို UNICEF ကမှတ်တမ်းတင်ပြုစုထားခဲ့တာပါ။နှစ်ဖက်တပ်တွေကချင်းချောက်အကြက်ကင်တာရောအနိုင်ကျင့်ပြီးတော့ပါကလေးသူငယ်တွေကိုသူတို့တပ်ဖွဲ့တဲ့ညီမျိုးစုံတုံးပြီးစုဆောင်းခဲ့ကြပါတယ်။မိဘတွေကိုလည်းဖိအားပေးပြီးသူတို့တပ်ဖွဲ့မှလာရောက်အနှံခိုင်းပါတယ်။ UNICEF အစီရင်ခံစာကအမေရိကန်ပြည်ထောင်စုကိုအကြီးအကျယ်ထိတ်လန့်စေခဲ့ပါတယ်။တောင်ဆူဒန်မှာလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တိုက်တွန်းကြောင်းနဲ့အစိုးရတပ်ဖွဲ့ရောဒဘုံတပ်ဖွဲ့ကပါဥပဒေနဲ့မညီတဲ့ကလေးစစ်သားစုဆောင်းအသုံးပြုနေတာကိုချက်ချင်းရပ်ဖို့ကိုလည်းအရေးတကြီးတောင်းဆိုကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုတရားမဝင်ကလေးစစ်သားစုဆောင်းတာလုပ်နေသူတိုင်းဟာအမေရိကန်ရဲ့ဥပဒေအရပြစ်ဒဏ်ခတ်ဖိတ်ဆို့တာခံရမှာဖြစ်ပြီးကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုပါခံရပွဲရှိတယ်လို့ကြေညာချက်မှာတတိပေးထားပါတယ်။တောင်ဆူဒန်ကလက်နက်ကင်ပဋိပက္ခအတွင်းဥပဒေနဲ့မညီဘဲကလေးစစ်သားအသုံးပြုနေတာကိုလက်မခံနိုင်ကြောင်းတောင်ဆူဒန်ရဲ့လက်နက်ကင်အုပ်စုတွေထဲမှာကလေးစစ်သားအသုံးပြုမှုပပျောက်သွားရေးဟာအမေရိကန်ပြည်ထောင်စုအတွက်ဦးစားပေးအရေးကြီးအစီအစဉ်ဖြစ်ပြီးကလေးစစ်သားအဖြစ်စုဆောင်းအသုံးချနေသူတွေကိုအရေးယူဖို့ကျွန်တော်တို့အနေနဲ့ခိုင်မာစွာတန်တိတ်တန်ခြားတာကြောင်းဂျွန်ကာဘီကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ VO American တန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုမနေ့၈ :00 ကနေ၉ :00 အတွင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။အခုကျမတို့ထုတ်လွှင့်ပေးနေတဲ့မနေ့ကင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်။အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါအောင်မရှင
်။ American Engineer ထဏကနိုင်ငံတကာလူ့သမားရေးဆိုင်ရာအထူးကိုယ်စားလှယ် Sarah Fox ဟာအောက်တိုဘာလ9ရက်နေ့မှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရတာဝန်ရှိသူတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊အလို့သမားကိုယ်စားလှယ်တွေ၊တခြားအရက်ဖက်လူမှုလူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အတူဒုတိယအကြိမ်မြောက်အလို့သမားရေးဥပဒေပြုပြင်ရေးနဲ့ဌာနဆိုင်ရာဆွမ်းဆောင်ရည်မြင့်တင်ရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ Syria နိုင်ငံအလက်ပိုမြို့မှာရုရှားကလေကြောင်းဘုံကျဲတိုက်ခိုက်မှုတွေဆက်ပြီးလှုပ်ဆောင်နေတာမို့ American က Syria အရေးရုရှားနဲ့တန်တမန်နီးလန်းရဆွေးနွေးပြောဆိုမှုတွေကိုဆိုင်းငံ့ရမယ့်အနေအထားကိုရောက်နေပြီလို့ American နိုင်ငံကြီးဝန်ကြီးJohn Kerry ကပြောပါတယ်ရုရှားကဆက်ပြီးဘုံကျဲနေတာလေဟာဆွေးနွေးမှုတွေကိုအလေးနဲ့မထားရရောက်တာမျိုးဆက်ပြီးဆွေးနွေးနေတာဟာကြောင်းကျိုးမရှိလျော်ဘူးလို့လည်းဝန်ကြီး Kerry ကပြောပါတယ် American နဲ့မဟာမိတ်တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းကြဆုံတဲ့အဓိက IS စစ်သွေးကြခေါင်းဆောင်တယောက်ပြီးတယောက်ဖြစ်နေတယ်လို့ IS စစ်သွေးကြတွေတင်ယူထားတဲ့မိုးဆုံမျိုးကိုပြန်သိမ်းဖို့အတွက်အီရတ်တပ်ဖွဲ့တွေပြင်ဆင်နေချိန်မှာအီရတ် IS ခေါင်းဆောင်တွေအကြဆုံများနေတာဖြစ်ပါတယ် IS အဖွဲ့အရာရှိ73ဦးသေဆုံးခဲ့ပါတယ်ဆူရန်ဆူအကြောင်းဒါဖာကဂျဘယ်မာရာအရက်မှာရှိတဲ့အိုးအိမ်ရွှေပြောင်းနေရသူတွေဓာတ်ရုပ်စိတ်တင့်ရတယ်ဆိုတဲ့ပြောကြားချက်ကိုဆူရန်တရားရေးဝန်ကြီးကညင်းပယ်လိုက်ပါတယ်။ဒီဒေသခံတွေဟာဇန်နဝါရီလစပြီးမိလောင်မှုတွေအနာတွေဝမ်းပြက်ဝမ်းလျှော်တာအသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာတွေပြင်းထန်ခံရတယ်လို့ Amnesty International အဖွဲ့ကပြောပါတယ်။ဒီကနေ့တောက်ကြညမှာလာမင်းကြီးကိုအမှောင်ဖုံးပြီးလာမယ့်ညတညဖြစ်နေမြင်တွေ့ကြမှာဖြစ်ပါတယ်။ဒါကမကောင်းတဲ့နမိတ်တစ်ခုလို့ထင်ရပေမဲ့ဖြစ်ရောဖြစ်စဉ်ပုံမှန်သာဖြစ်ပါတယ်။
တကြနေမနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုတွေကနန်ထွေးရီနဲ့မန့်အင်ဂျင်နိုင်တို့ဖြစ်ကြပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25မီတာတွေကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.